The Voice of America in Burmese.
明兰家家马多达西面线，那当时高空的焦拉斯可能也点了你两百飞行员的我，明天结束没有？我现在的时间呢？你过来，你先来提，来度米达，那是阿东在你那阿在这头干的，在头领比你话的。今晚一旦什么？你两百的时间呢？我单位的设备怎么办？今晚个罗苏米阿妈，香港把欧洲业务亚鲁干的设备部当做三大项目的设备比龙的加话的。
接下来时间，别个让库德巴提马米亚古里亚古多阿梅罗提乌苏亚个表姐来巴嘞。阿库罗纳苏亚的电话，古早问来呢，今年别话没先。
好，给巴先，今天多大时间呢？现在没电话了。印尼阿米马内在地大，内面心里稍微起来一点不得比咯。阿米马搞的卡马罗，今天我们马达姆罗阿尼那个，阿米拉讲些话嘞。我看到印尼阿米在那路高咯，印尼阿米在那路高，今年那年多，印尼阿米在那年。他们那边变价也破，对木瓜古罗表达了八万，没加给马币，所以拿新加坡西巴嘞。他边伊里个好地送西门给一张，比都巴地康上那堆送西里家一堆边，西阿罗乌维达都过，底下说送湖南八达的堆，西阿罗古勒今年尼马拿新加坡西巴嘞。阿库人说那天天阿堆那个，没出面门的古所谓来那个今年 အချင်းထောင်ကလွတ်လာခဲ့ပြီးနောက်မှာပဲအစိုးရရုံးချုပ်တွေရှိရနာကစူဝေးဆန္ဒပြပွဲမှာပါဝင်ဆန္ဒပြခဲ့ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုဆင်ပေးဖို့နဲ့ကန့်ကွက်နေကြတဲ့ဥပဒေကြမ်းကိုပယ်ဖြတ်ပေးဖို့အတွက်ဂျော်ရှူအာဝေါင်းကတောင်းဆိုခဲ့ပါတယ
်။
ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာဂျီစီလွှဲပြောင်းပေးရေးအုပ်ချုပ်ရေးမှုကယ်ရီလမ်အဆိုပြုတဲ့ဥပဒေကြမ်းကိုပြတ်ရုတ်သိမ်းဖို့နဲ့ပြည်သူနှစ်တန်းလောက်လမ်းပေါ်ထွက်တောင်းဆိုနေတဲ့အတိုင်းအုပ်ချုပ်ရေးမှုရာထူးကနေဆင်ပေးဖို့အချိန်တက်ပြီလို့ဂျော်ရှူအာဝေါင်းကပြောကြားသွားတာပါ။ဟောင်ကောင်မှာလူခွင့်ရေးနဲ့လွတ်လပ်မှုကိုပြန်မရမချင်းဆန္ဒပြသူတွေပိုပိုများလာလိမ့်မယ်လို့လည်းဒီမိုကရေစီရေးလှုပ်ရှားသူဂျော်ရှူအာဝေါင်းကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီနီးလမ်းကျရွေးကောက်ပွဲကျင်းပပေးဖို့2014ခုနှစ်ကစတင်တောင်းဆိုတဲ့ Umbrella Movement ထိလှုပ်ရှားမှုခေါင်းဆောင်တယောက်ဖြစ်တဲ့ဝေါင်းဟာအဲ့ဒီလှုပ်ရှားမှုနဲ့ဆက်နွယ်တဲ့ထောင်ဒဏ်2လကြာခံပြီးတော့ဒီကနေ့ပြန်လွတ်လာတာဖြစ်ပါတယ်။ဘေကျင်းအစိုးရလိုလာတဲ့အုပ်ချုပ်ရေးမှုကယ်ရီလမ်ကသူ့အဆိုပြုထားတဲ့ဥပဒေကြမ်းကိုယာယီဆိုင်းထားမယ်လို့ကြေညာခဲ့ပေမဲ့အပိသက်ဖြတ်သိမ်းပေးဖို့တောင်းဆိုတဲ့အနေနဲ့ရောအစိုးပိုင်းကဆန္ဒပြသူတွေအပေါ်လုံခြုံရေးကအင်အားသုံးကင်တွယ်ခဲ့တဲ့အတွက်ပါလူပေါင်း2တန်းလောက်တနည်းကနေနေတော့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့အထိလဲအုပ်ချုပ်ရေးမှုယုံနာမှစူဝေးဆန္ဒပြနေကြဆဲဖြစ်ပါတယ်။ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြမှုကြောင့်ဟောင်ကောင်ကအစွဲရရုံးတွေရှိရနဲ့ shopping center တွေရှိရရမှာလုပ်ငန်းတွေအလုံးရပ်ဆိုင်းခဲ့ပါတယ်။ဒီကနေ့မှာတော့အစွဲရရုံးချုပ်တွေရှိရတဝိုက်ကလမ်းတွေကိုအာဏာပိုင်တွေကပြန်ဖွင့်ခဲ့ပါတယ်။ဂျပန်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးစည်းဝေးပွဲမှာတရုတ်သမ္မတရှီဂျင်ပင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တွေ့ဆုံတဲ့အခါမှာဟောင်ကောင်ကိစ္စကိုဆွေးနွေးဖို့အစီအစဉ်ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားထားပါတယ်။
2015ခုနှစ်မှာရရှိခဲ့တဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီမှုကကန့်သတ်ခွင့်ပြုထားတဲ့တန့်စင်ယူရေနီယံပိုင်ဆိုင်မှုပမာဏနဲ့သူတို့ရဲ့ပိုင်ဆိုင်မှုကျော်လွန်တော့မယ်လို့အီရန်အနုမြူဌာနပြောခွင့်ရကတနင်္လာနေ့မှာပြောပါတယ်။2015ခုနှစ်ဇွန်လ28ရက်နေ့မှာရရှိခဲ့တဲ့သဘောတူညီချက်အရအီရန်အနေနဲ့တန့်စင်ယူရေနီယံကီလိုဂရမ်300ပဲပိုင်ဆိုင်ခွင့်ရှိကြောင်းသတ်မှတ်ထားခဲ့တဲ့ပမာဏကိုလာမယ့်10ရက်အကြာဇွန်လ28ရက်နေ့မှာကျော်လွန်တော့မှာဖြစ်ကြောင်းပြောခွင့်ရဘဲရုစ်ကမာလ်ဗန်ဒီကသတင်းတောက်တွေကိုပြောတာကိုအီရန်အစိုးရရုပ်သံသတင်းဌာနကထုတ်လွှင့်ပြသခဲ့ရပါတယ်။ဒါပေမဲ့နျူကလ িয়ার သဘောတူညီချက်မှာလက်မှတ်ထိုးခဲ့ကြတဲ့နိုင်ငံတွေအနေနဲ့အီရန်ရဲ့အရေးပါတဲ့အရင်းနာလုပ်ငန်းအပေါ်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုရှောင်ရှားနိုင်အောင်ကူညီပေးမယ်ဆိုရင်တော့အရင်သတ်မှတ်ထားတဲ့ပမာဏအတိုင်းပြန်ရအောင်လျှော့ချပေးဖို့လမ်းကြောင်းဖွင့်ထားကြောင်းသူကပြောပါတယ်။အမေရိကန်က2015ခုနှစ်နျူကလ িয়ার သဘောတူညီချက်ကနေမနစ်ကနှုတ်ထွက်လိုက်ပြီးတဲ့နောက်အီရန်အနေနဲ့တန့်စင်ယူရေနီယံနဲ့ heavy water ခေါ်ရေလေးတူလောင်ကွင်းကန့်တတ်ထားတာကိုလိုက်နာတော့မှမဟုတ်ကြောင်းသမ္မတဟာဆန်ရူဟာနီကမေလအစောပိုင်းမှာပြောထားခဲ့ပြီးဖြစ်ပါတယ်။အဲဒီနောက်အီရန်ရဲ့နျူကလ িয়ার သဘောတူညီမှုအသေးရနိုင်ရေးဆွေးနွေးမှုတွေပြုလုပ်နိုင်ရေးမျှော်လင့်ချက်နဲ့အမေရိကန်ဘက်ကအီရန်အပေါ်ပုံမှုပြင်းထန်တဲ့ပိတ်ဆို့မှုတွေထပ်မံချမှတ်ခဲ့ပါတယ်။ဒါပေမဲ့အီရန်ဟာ2015သဘောတူညီချက်ကိုလိုက်နာနေဆဲဖြစ်ကြောင်းကုလသမဂ္ဂအနုမြူဆွမ်းအင်စောင့်ကြည့်အဖွဲ့ကပြောကြားခဲ့ပါတယ်။
Boeing ကုမ္ပဏီထုတ် 737 MAX 8 ဂျက်လေယာဉ်တွေမှာသတိပေးအချက်ပြမီးနဲ့ပတ်သက်လို့ချုပ်ရင်းချက်တွေရှိနေတယ်ဆိုတာကိုလေကြောင်းလိုင်းတွေ၊လေယာဉ်မှုတွေ၊လေကြောင်းစည်းကမ်းထိန်းသိမ်းသူတွေကိုအချက်ပေးအသေးအချာအသိပေးရှင်းပြခဲ့ခြင်းမရှိတာကအမှားဖြစ်တယ်လို့ Boeing ကုမ္ပဏီအမှုဆောင်အရာရှိချုပ် Dennis Muilenburg ကဝန်ခံပြောကြားလိုက်ပါတယ်။ ဘဝင်းကော်မတီကဝယ်တဲ့လေယာဉ်တွေနဲ့ပတ်သက်လို့ကော်မတီဘက်ကဆက်သွယ်အသိပေးမှုဟာတိကျမျှတမှုမရှိခဲ့ကြောင်းဒါကလက်မခံနိုင်တဲ့ကိစ္စဖြစ်တယ်လို့ CEO မြူလန်ဘတ်ကပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Paris Air Show လေကြောင်းဆိုင်ရာပြပွဲမှာသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ဘဝင်းကော်မတီအနေနဲ့အရှက်ရစရာအခြေအနေကိုဖျက်ဆီးနေရတယ်လို့လည်းသူကဆိုပါတယ်။သူ့ကော်မတီအပေါ်အများပြည်သူယုံကြည်မှုပြန်ရှုလာဖို့နဲ့737 MAX အမျိုးအစားလေယာဉ်တွေပြန်လည်ပြေးဆွဲလာကြအောင်ပြန်ပြီးစူးစမ်းသွားမယ်လို့လည်း Boeing CEO ကကတိပြုသွားပါတယ်။လေယာဉ်ပြန်တန်းနေစဉ်မှာဆက်ရမသွားအောင်ကာကွယ်ပေးတဲ့စနစ်နဲ့ဆက်နေတဲ့အချက်ပြမီက737 MAX လေယာဉ်တွေပြတ်ကျခဲ့မှုနဲ့ပတ်သက်နေတယ်လို့စုံစမ်းစစ်ဆေးသူတွေကယုံကြည်ကြပါတယ်။ပြီးခဲ့တဲ့နှစ်ကပြတ်ကျခဲ့လို့ခီးတဲ့ရာနဲ့ချီတည်ဆုံးခဲ့တဲ့ Indonesia Lion Air လေကြောင်းလိုင်းလေယာဉ်ရော Ethiopia လေကြောင်းလိုင်းလေယာဉ်မှာ737 MAX အမျိုးအစားလေယာဉ်တွေဖြစ်ကြပါတယ်။စုစုပေါင်း356ယောက်တည်ဆုံးခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်ပြတ်ကျခဲ့ပြီးတဲ့နောက်မှာတော့ကမ္ဘာတဝန်းပြန်တန်းနေတဲ့ Boeing 737 MAX အမျိုးအစားလေယာဉ်အားလုံးပြန်တန်းမှုကိုရပ်ဆိုင်းထားပါတယ်
။မက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်ပြည်ထောင်စုကိုတွားကြမယ်ရွှေပြောင်းအခြေချနေထိုင်သူတွေကိုဟန်တားနိုင်ရေးအတွက်မက္ကဆီကိုအစိုးရကဂေါတီမာလာနိုင်ငံနဲ့နယ်စပ်တစ်လျှောက်မှာမနေ့ပြန်အင်္ဂါနေ့မတိုင်ခင်ကပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့6000ချထားဖို့စီစဉ်နေပါတယ်။ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝတ်စုံတွေဝတ်ဆင်ထားတဲ့တပ်ဖွဲ့တွေတနင်္ဂနွေနေ့ကဂွါတီမာလာနယ်စပ်မှာရောက်နေတဲ့ပုံတွေကိုရုပ်သံသတင်းတွေမှာပြသခဲ့ပါတယ်။နိုင်ငံတောင်ပိုင်းချီယာပတ်စ်ပြည်နယ်အတွင်းကော်မီတန်စစ်ဆေးရေးဂိတ်မှာလည်းလုံခြုံရေးတပ်ဖွဲ့တရာစင်လောက်မော်တော်ယာဉ်တွေကိုစစ်ဆေးနေပါတယ်။တခြားဒေသတွေမှာလည်းအလားတူစစ်ဆေးမှုတွေပြုလုပ်နေပါတယ်။စီးရဲမှုတွေကနေထွက်ပြေးလာကြတဲ့အမေရိကန်တိုက်အလဲပိုင်းနိုင်ငံသားတွေကိုမက္ကဆီကိုအနေနဲ့အကူအညီပေးရမယ်လို့သမရအန်ဒရက်စ်မန်နွေလ်လိုပက်စ်အော်ပရာဒိုကစနေနေ့မှာပြောပါတယ်အမေရိကန်တဲ့အလုံးအရင်းနဲ့ဝင်လာနေကြတဲ့ရွှေပြောင်းအခြေချနေထိုင်လူတွေကိုမက္ကဆီကိုကထိရောက်စွာမဟန်တားရင်မက္ကဆီကိုတွင်းကုန်တွေအပေါ်အခွန်တိုးမြင့်ကောက်ခံမယ်လို့သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ခဲ့ပြီးတဲ့နောက်အခုလိုရွှေပြောင်းအခြေချနေထိုင်သူတွေကိုဟန်တားရေးဆိုင်ရာကိစ္စရပ်တွေမက္ကဆီကိုဘက်ကတိုးမြင့်ဆောင်ရွက်လာတာပါရွှေပြောင်းအခြေချနေထိုင်သူတွေဟန်တားရေးအပါအဝင်မက္ကဆီကိုနဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်ရရှိလိုက်တာကြောင့်မက္ကဆီကိုတွင်းကုန်တွေအပေါ်အခွန်တိုးမြင့်ကောက်ခံမယ့်အစီအစဉ်ကိုသမ္မတအစိုးရကဆိုင်းငံ့ထားလိုက်ပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 925 kHz 9300951 kHz 5885တို့အပြင်စနစ်တင်းတွေမှာ925 190 kHz 1505နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင်။
နယ်လာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တရုတ်သမ္မတရှီဂျင်ပင်ဒီတစ်ပတ်ထဲမှာမြောက်ကိုရီးယားနိုင်ငံကိုနိုင်ငံတော်ဧည့်သည်အနေနဲ့သွားမယ်လို့တရုတ်အစိုးရသတင်းမီဒီယာကဒီကနေ့ကြီးညာပါတယ်။ဂျာတာပရင်းနဲ့တောက်ကြနှစ်ရက်သွားမယ်ခီးစဉ်တွင်မှသမ္မတရှီဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့တွေ့ဆုံမှာဖြစ်တယ်လို့တရုတ်အစိုးရပိုင်း CCTV သတင်းကပြောပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံတဲ့အခါမှာနှစ်နိုင်ငံအပြန်အလှန်ကိစ္စတွေအပြင်ကိုရီးယားကျွန်းဆွယ်မှာဖြစ်နေတဲ့တင်းမာမှုတွေပြေလျော့ရေးကိစ္စကိုဆွေးနွေးကြမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ဒီခီးစဉ်ကတရုတ်နဲ့မြောက်ကိုရီးယားဆက်ဆံရေးကိုအချိန်အသင့်ဖြစ်စေမယ်လို့လည်းဆိုပါတယ်။တရုတ်နဲ့မြောက်ကိုရီးယားတန်တမာရေးဆက်ဆံရေးစတင်ခဲ့တာအနှစ်80ပြည့်အထိတ်မှတ်နဲ့တိုက်ဆိုင်ပြီးတော့တရုတ်သမ္မတမြောက်ကိုရီးယားကိုတွားရောက်တာဖြစ်ပါတယ်။ကင်ဂျုံအန်ရဲ့ဖိတ်ကြားချက်နဲ့တရုတ်သမ္မတတွားမှာပါ။တရုတ်သမ္မတတယောက်အနေနဲ့မြောက်ကိုရီးယားကို14နှစ်အတွင်းမှာပထမဆုံးတွားရောက်မဲ့ခီးစဉ်လည်းဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကတော့ပြီးခဲ့တဲ့နှစ်ထဲမှာတရုတ်နိုင်ငံကို၄ချိန်တွားရောက်ခဲ့ပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့တခုတည်းသောအဓိကမဟာမိတ်နိုင်ငံဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးနဲ့ပတ်သက်လို့အမေရိကန်နဲ့ဆွေးနွေးမှုတွေရပ်ဆိုင်းနေချိန်မှာတရုတ်သမ္မတမြောက်ကိုရီးယားကိုတွားရောက်တာလည်းဖြစ်ပါတယ်။ကင်ဂျုံအန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဗီယက်နမ်နိုင်ငံမှာဒီနှစ်ဆန်းကဒုတိယချိန်တွေ့ဆုံမှုအဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာမြောက်ကိုရီးယားနျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေရပ်နေတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေကတချို့ပြည်နယ်တွေမှာဆေးကြောက်ကိုတရားဝင်သုံးစွဲခွင့်ပြုခဲ့ပြီးတဲ့နောက်အဲ့ဒီနိုင်ငံတွေကနေတရုတ်နိုင်ငံကိုဆေးကြောက်တွေခိုးသွင်းတာမြင့်တက်လာတယ်လို့တရုတ်နိုင်ငံကမွေးရစေဝါတက်ဖြည့်ရေးထိန်းချုပ်ရေးကော်မရှင်ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်နဲ့အတွင်းမြောက်အမေရိကတိုက်ပတ်ကနေတရုတ်နိုင်ငံကိုပုံစံမျိုးစုံနဲ့ဆေးကြောက်မောင်းခိုးကူးမှုတဖြည်းဖြည်းများလာတယ်လို့တရုတ်မွေးစေဝါထိန်းချုပ်ရေးကော်မရှင်ရဲ့ဒုတိယကော်မရှင်နာမင်းကြီးလူရွေချင်းကဘေကျင်းမြို့တော်မှာဒီကနေ့ပြုလုပ်တဲ့သတင်းတာရှင်းလင်းပွဲမှာပြောကြားတော့ပါတယ်။ဒီပြဿနာဟာနိုင်ငံအတွက်ချင်းချောက်ရံတစ်ခုဖြစ်လာနေတယ်လို့သူကဆိုပါတယ်။တရုတ်မှာဆေးကြောက်သုံးဆွဲသူများလာတယ်ဆိုပေမဲ့လည်းဘိန်းဗျူနဲ့မက်သဖက်ဒမင်းဆေးကြောက်ဆေးသုံးဆွဲသူပြဿနာကထိတ်တန့်မှရှိနေစေဖြစ်ပါတယ်။ကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့တရုတ်နိုင်ငံရဲ့မွေးရေးဆေးဆိုင်ရာအစီရင်ခံစာထဲမှာတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းဆေးကြောက်55ကီလိုဂရမ်ဖမ်းဆီးမိတယ်လို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံကတရားမဝင်ခိုးသွင်းတဲ့ Crystal Meth စိတ်ကြွစေ၄တသမ၆တန်နဲ့ကက်တမင်းမူရစေ၁တသမ၄တန်ကိုလည်းပြီးခဲ့တဲ့နှစ်ကဖမ်းဆီးမိခဲ့တယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ
်။ဆာဒီအာရေဗျနိုင်ငံကရှီယာမွတ်စလင်တွေဥဆောင်တဲ့ဆန္ဒပြပွဲတွေမှာခလီဘဝကပါဝင်ခဲ့သူ၁၀ကျော်သက်တယောက်ဟာကွဲမြဲခံရမဲ့ဘေးကနေလွတ်ခဲ့ပါတယ်။2014ခုနှစ်တုန်းကအသက်73နှစ်အရွယ်မှာဖမ်းဆီးခံရသူမူတာဂျာကာရီရစ်ကိုအသေးအံအစာထောင်ဒဏ်ချခဲ့တာပါ။သူကိုဖမ်းဆီးထားတဲ့နှစ်တွေအပါအဝင်ထောင်ဒဏ်12နှစ်ချခဲ့ပြီးတော့နောက်ဆုံး4နှစ်ကိုတော့အခါဝင်ကတိနဲ့ခြေကျုပ်လွှတ်ပေးဖို့တရားရုံးကအမိန့်ချခဲ့ပါတယ်။ဒါကြောင့်2022ခုနှစ်မှာသူပြန်လွတ်လာနိုင်ပါတယ်။ဒီလူငယ်ဟာမီးလောင်ပေါင်းတွေလုပ်ပြီးတော့မီးလောင်ဘုံးတွေလုပ်ပြီးတော့ရဲတွေနဲ့စေးဆိုင်တစ်ခုအပေါ်မီးလောင်ဘုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့ Saudi တာဝန်ရှိသူတွေကပြောပါတယ်။အဲဒီနောက်အကြမ်းဖက်ဆဲလ်တစ်ခုမှသူကပါခဲ့ပြီးတဲ့နောက်မှာလည်းတနက်ကိုအုံပြုခဲ့တယ်လို့ပြောကြားခဲ့ပါတယ်။အခုလိုဆွဆွဲခံရတဲ့အမှုတွေကိုသူကျူးလွန်ခြင်းတုန်းကသူ့ရဲ့အသက်ဟာ၁၀နှစ်သားအရွယ်ဖြစ်ပါတယ်။သူ့ဘော်တေးတံမချဘူးဆိုတဲ့ဆုံးဖြတ်ချက်ထွက်လာခဲ့ပြီးတဲ့နောက်မှာစိတ်သက်သာရာရစရာဖြစ်တယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကတုံ့ပြန်ခဲ့ပါတယ်။ Saudi Arabia နိုင်ငံမှာတေးတံချမှတ်မှုအဆုံးသတ်ရေးအတွက် Amnesty International အပါအဝင်လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြတာဖြစ်ပါတယ်။ April လတုန်းကတော့ Saudi မှာရှီယာအများစုဖြစ်တဲ့အမျိုးသား38ယောက်ကိုကွပ်မျက်ခဲ့ပါတယ်။အဲ့ဒီထဲမှာအသက်16နှစ်အရွယ်မှဒီဖမ်းဆီးခံခဲ့ရတဲ့ယောက်ျားလေးတယောက်ပါတယ်လို့ Amnesty ကပြောပါတယ်။အသက်ခံခဲ့ရသူတချို့နဲ့ပတ်သက်လို့အမှုတွေစစ်ဆေးမှုဟာဒီတော်တော်လေးကိုမပြတ်တဘူးလို့လည်းလူ့အခွင့်အရေးအဖွဲ့တွေကပြောနေကြပါတယ်
။ Haiti သမ္မတ Jovenel Moise ဟာယာဒုကနှုတ်ထွက်ပြီးအတွက်မြို့တော် Port-au-Prince အပါဝင်နိုင်ငံတောင်ပိုင်းလေကဲရက်နဲ့မြောက်ပိုင်း Cape Haitian တို့မှာလူထောင်နဲ့ချီပြီးဆန္ဒပြခဲ့ကြပါတယ်။Petro Challenger တက်ကြွလှူရှားသူအဖွဲ့ဝင်တွေဟာအခြေခံလူတန်းစားအဖွဲ့တွေနဲ့အတူအကျင့်ပြချစားတဲ့အစိုးရအရာရှိတွေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။မေလ31ရက်နေ့ကအထက်လွှတ်တော်ကိုတရားဝင်တင်ပြခဲ့တဲ့အစီရင်ခံစာမှာ Venezuela နဲ့အကျိုးအတူပူးပေါင်းဆောင်ရွက်တဲ့ Petro Caribe ရင်နာလုပ်ငန်းကနေသမရမွိုင်းစီကအကျိုးအမြတ်တွေကိုအာခရီလိုက်စားပြီးလင်းလင်းရယူခဲ့တယ်လို့ဆွဆွဲထားကြပါတယ်။ Petro Caribe ရင်နာလုပ်ငန်းကရတဲ့စည်ရင်းပြောင်းနေတဲ့နိုင်ငံဘန်ဒါအမေရိကန်ဒေါ်လာ 3.8 ဘီလီယံကအခြေခံအဆောက်အုံတည်ဆောက်ရေးပညာရေးနဲ့လူမှုရေးလုပ်ငန်းတွေအမှအသုံးပြုဖို့ရထားတာဖြစ်ပါတယ်။ဇွန်လ10ရက်နေ့ကပြောကြားခဲ့တဲ့နိုင်ငံတော်မင်ကွန်းအတွင်းမှာတော့သမရမွိုင်းစီကအဲ့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပြီးယာဒုကနှုတ်ထွက်ပေးမှာမဟုတ်ဘူးလို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နာမည်ဖြစ်တဲ့ထရမ့်ဆိုတဲ့အမည်နာမဟာမုံမြော်ဟိုတယ်ကြီးတွေရုံးခန်းတွေအတွက်စောက်ထားတဲ့အဆင့်မြင့်အဆောက်အုံတွေနဲ့ခောက်ကွင်းတွေမှာမြင်တွေ့ရလေးရှိတဲ့နာမည်တစ်ခုပါအခုတော့ဂျူးလူမျိုးရှေ့ပြောင်းခြေချနေထိုင်သူတွေကဂိုလန်ကုန်းမြင့်ဒေသကကျေးရွာတစ်ခုမှာအဲ့ဒီထရမ့်ဆိုတဲ့အမည်နာမနဲ့ပြောင်းလဲမဲ့ပေးလိုက်ပြီးဖြစ်ပါတယ်အဲ့ဒီကျေးရွာမှာတော့လူ10ယောက်လောက်နေတယ်လို့ဆိုပါတယ်ခင်ဗျာ
မဆူမြတ်မုန်နဲ့ကိုဇော်ဝန်းဆိုင်တို့ကတင်ပြနေကိုကြည်ညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်ဆောင်မရဲ့ကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အိန္ဒိယမြန်မာနယ်စပ်တည်နေရင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့နယ်စပ်ဒေသပူးပေါင်းစစ်ဆေးရေးကမြန်မာတပ်မတော်မူဝါဒအရနယ်စပ်တည်နေအေဂျင်ရဲ့အတွက်ဆောင်ရွက်တာဖြစ်တဲ့အကြောင်းတပ်မတော်ပြောခွင့်ရကဆိုပါတယ်။တပ်မတော်ကနယ်မြေရှင်းလင်းဆောင်ရွက်ရမှာ NSCNK လို့ခေါ်တဲ့နာဂလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေကိုလည်းဖမ်းဆီးတရားစွဲဆိုတာတွေရှိနေပေမဲ့နာဂဒေသအတွင်းမှာစီးရီးတင်မာတာတွေမတွေ့ရဘဲနဲ့နီးနီးကြက်ကြက်ဖြေရှင်းမယ်လို့ပြောနေတဲ့အကြောင်းနာဂလွတ်တော်ကိုယ်စားလှယ်ကပြောလိုက်ပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပို့ထားပါတယ်
။ဟုတ်ကဲ့ဒီအပိုင်းအတွင်းအိန္ဒိယနိုင်ငံတို့သတင်းစာတွေမှာအိန္ဒိယနဲ့မြန်မာတပ်တွေပူးပေါင်းပြီးအိန္ဒိယနိုင်ငံကမနီပူကတဲ့အာပန်နဲ့နာဂလက်နက်ကိုင်တွေကိုရှင်းလင်းတဲ့ Operation Sunrise ဒုတိယအဆင့်ကိုဆောင်ရွက်နေကြောင်းနဲ့ဒီစစ်စင်ရေးပထမအဆင့်မှာ AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့တွေကိုပြစ်မှတ်ထားဆောင်ရွက်ခဲ့ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကသတင်းရင်းမြစ်ကိုကိုးကားပြီးဖော်ပြခဲ့ကြပါတယ်အိန္ဒိယမြန်မာနယ်စပ်နယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့တာနဲ့ပတ်သက်ပြီးတမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကသူတို့ရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။အဲအဲ့မှာဆောင်ရွက်တဲ့အခါမှာတော့ကျွန်တော်ဟိုမြန်မာတမရော်အနေနဲ့ပဲဆောင်ရွက်ကြဖြစ်ပါလား။နောက်တော့အိန္ဒိယနဲ့ကျွန်တော်တို့ကတော့အိန္ဒိယနဲ့ကျွန်တော်တို့ကပေါ့ကျွန်တဲ့နိုင်ငံတွေတော့အိန္ဒိယချင်းနိုင်ငံတွေကတော့ဒေသဆိုင်ရာလုံခြုံရေးစုစည်းပွဲတွေ၊နိုင်ငံတကာလုံခြုံရေးအစီအစဉ်စုစည်းပွဲတွေ၊လမ်းပြစုစည်းပွဲတွေအားရတော့တင်ကိုပုံမှန်ပြုလုပ်နေကြဖြစ်ပါတယ်ဗျ။ကျွန်တော်ရဲ့ဘူဝါဒလည်းပြောထားပြီးသားအိန္ဒိယနိုင်ငံနေနဲ့ကျွန်တော်တို့ကောင်းရနေရတော့သူတို့ဟိုကတ်မာစီတဲ့စံကျင်တဲ့အဖွဲ့အစည်းတွေပေါ့အဲသူတို့ရဲ့စံကျင်တဲ့အဖွဲ့အစည်းတွေကျွန်တော်တို့နိုင်ငံထဲမှာတော့လက်ခံမှာမဟုတ်ဘူးကျွန်တော်ရဲ့ဘူဝါဒအတိုင်းပဲအိန္ဒိယအနေနဲ့လည်းဒီလိုဘူဝါဒမျိုးပဲရှိပါတယ်အဓိကတော့နိုင်ငံနယ်စပ်ဒေသတွင်းအခြေအနေကြီးပါ
ဒီနေ့ဇန်နဝါရီလကုန်ပိုင်းကစကိုင်းတိုင်းအထက်ပိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်မြို့မြို့နယ်တကားရွာအနီးက NSCNK ခေါ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီဌာနချုပ်မှာအိန္ဒိယနိုင်ငံကလက်နက်ကိုင်အဖွဲ့တွေခုအောင်းနေတာကြောင့်နေမြေရှင်းလင်းရေးဆောင်ရွက်ခဲ့ကြောင်းနဲ့ဒီလိုရှင်းလင်းရမှာလူနဲ့လက်နက်ခဲယမ်းမီးကြောက်တွေဖမ်းဆီးရမိကြောင်းတမ်မရော်ကသတင်းထုတ်ပြန်ခဲ့ပါတယ်တချိန်တည်းမှာပဲတိုင်းဒေသကြီးအဆင့်အပြည့်ခက်ရက်စဲထားတဲ့ NSCNK အဖွဲ့ကခေါင်းဆောင်တွေကိုလည်းမလအတွင်းမှာမတရားသိမ်းအဥပဒေစက်ခွန်တက်နဲ့ဖမ်းဆီးတရားစွဲဆိုခဲ့ပါတဲ့ဒီလိုဖမ်းဆီးလိုက်တာကြောင့်ဒေသခံပြည်သူတွေကအပြည့်ရစာချုပ်ပြက်ပြားပြီးဒေသတွင်းမှာတိုက်ပွဲတွေပြန့်ဖြစ်မှာကိုစိုးရိမ်ခဲ့ကြပါတယ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့နယ်မြေတည်ငြိမ်မှုပြက်ပြားတာဟာတစ်ဖက်အဖွဲ့အစည်းပေါ်မှာမူတည်မှာဖြစ်ကြောင်းနဲ့သူတို့ကိုအရေးယူရတဲ့အခြေအနေကိုအခုလိုဆက်လက်ပြောဆိုပါတယ်
အဲ့ဒါကြီးတော့ဘလို့ပေါ်မှာလည်းမူတည်လိမ့်မယ်။ဒါဒီလိုကျွန်တော်ကကျွန်တော်ဆောင်ရတယ်ကအဓိကတော့အဲ့ပိုင်းတဲ့ချုပ်တော်ထားတဲ့အပေါ်မှာချိုးပေါက်လို့ပဲ။ချိုးပေါက်လို့ပဲဆိုတော့ကျွန်တော်တို့အရင်ကအဲ့ဒီဒါမှာကျွန်တော်တို့နိုင်ငံတော်ချုပ်တော်ချုပ်ပြီးနောက်ပိုင်းကမှဖြစ်ခဲ့တာမရှိဘူး။အတို့တော့တစ်ခါနိုင်ငံရဲ့ပေါင်းများသူ့အဖွဲ့အစည်းကိုလက်ခံထားတဲ့ပြည်ဆိုင်နဲ့ပတ်သက်ပြီးဒါ NCA ထဲမှာလည်းချိုးပေါက်တာပဲ။ NCA မထိုးရသေးဘူးမယ့် NCA ထဲမှာပါတယ်ပေါ့။ဒီကနိုင်ငံတော်ထဲမှာလည်းကျွန်တော်တို့ဘောတူမှုတွေရှိနေတာအဲဒါလိုချိုးပေါက်တဲ့ဟာတို့ကျွန်တော်တို့ကဒါဟိုသိလူရှိနေလို့မရပါဘူးဗျ
။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကတော့လက်ရှိအခြေအနေအပေါ်မှာအခုလိုတုံ့တက်ထားပါတယ်
။ကျွန်တော်တို့နေသားတော့နာဂတွေကတော့ဒီလိုငင်းချိုင်းနေပဲသွားမှတင်တာဒီပြစ်တာခတ်တာတော့ဒီလိုနဲ့ကျွန်တော်မဖြစ်ရှင်းတော့ဘူးတင်တယ်ဒီလိုပဲနားလည်ထားတယ်။ဒါပေါ်လဲအာဖြစ်တဲ့ဆိုတဲ့နေရာလဲကျွန်တော်တို့ကမကြားရဘူး။အဲ့တော့ကားထဲမှာတော့ဒီလိုတို့ကတော့လည်းအခက်ခဲရှိနေဆိုတာဟောတော့ဒီခန္ဒီဘက်ကတက်တဲ့ဟာတွေပြီးတော့ဟိုဇမိုင်းရှင်မယားဘက်ကဝင်တဲ့နားကြောင်းနဲ့တက်ရင်တော့ဟောတော့လာတော့လည်းအခက်ခဲတော့မှာပြီးတော့ဟောစာရေးလည်းလည်းအခက်ခဲတော့ဖြစ်နေတယ်ဒီကားကဘောနော်အဲကျန်တဲ့ကိုယ်တွေကတော့လွတ်လွတ်လပ်လပ်ဟောတော့လို့ရပါတယ်ဗျာ
NSCNK ခေါ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီဟာ2021ခုနှစ်ကတိုင်းဒေသကြီးအဆင့်အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးဒီနှစ်စာပိုင်းက NSCNK ဌာနချုပ်ဒေသကိုတက်မရော်ကရှင်းလင်းစဉ်ဖမ်းဆီးခဲ့တဲ့ကသဲနဲ့အာတန်လက်နက်ကိုင်အဖွဲ့ဝင်24ယောက်ကိုခန္ဒီမြို့နယ်တရားရုံးကမေလ15ရက်နေ့ကစက်ခွန်တင့်နဲ့ထောင်ဒဏ်2နှစ်စီချမှတ်ခဲ့ပါတယ်
ကုမှုစော်တင်ဆက်ပေးထားတာဖြစ်ပါတယ်ခုထောင်မှာတော့အင်းလေးကန်ဟိုတယ်စုံစီမံအငိမ့်ချောင်ကိုတင်ဆက်ပေးကြပါတယ်ကန့်ကွက်မှုတွေကြောင့်ရန်နာထားရတဲ့အင်းလေးကန်ဟိုတယ်စုံစီမံကိန်းဆက်လို့တင့်မတင့်ကိုချမ်းပြည်နယ်အစိုးရအနေနဲ့ဧတာကန်တွေလုပ်ငန်းရှင်တွေနဲ့တွေ့ဆုံညှိနှိုင်းသွားဖို့ရှိနေပါတယ်စီမံကိန်းအတွက်ရထားတဲ့မြေယာပြဿနာတွေကလည်းမြေဝယ်ထားတဲ့သူတွေရောရောကြီးပြီးပြီးတော့ဖယ်ရှားခံရတဲ့ဒေသခံတွေရောနှစ်ဖက်နှစ်နာမှုမရှိအောင်လို့ဥပဒေအတိုင်းဆောင်ရွက်သွားမယ်လို့လည်းချမ်းပြည်နယ်အစိုးရအဖွဲ့ဝင်တယောက်ကပြောပါတယ်ပြည်စုံကတော့ဒီလိုပြမောင်းတဲ့တင်တာကိုတို့ထက်ကတင်ပြပို့ထားပါတယ်
။မြေအေက600ကျော်အခြေရှိရဲ့ညောင်ရွှေမြို့နယ်အင်းလေးကန်အရှိပိုင်းကရွာ600ကျော်မှာမြေယာတွေကို3နှစ်စာတင်းနိုင်ရောချင်းပေးပြီးအင်းလေးကန်အရှိပိုင်းဟိုတယ်စုံတည်ဆောက်ဖို့အရင်အစိုးရလက်ထက်ကစီစဉ်ခဲ့ရပါ။ဒါပေမဲ့မြေယာရောချင်းမရတာရောအင်းလေးကန်ဂေယားစနစ်ပြည့်စုံမှာပါစိုးရိမ်တာကြောင့်ဒေသခံတွေကဒီစီမံကိန်းကိုကန့်ကွက်ခဲ့တဲ့အတွက်အဲ့ဒီဟိုတယ်စုံစီမံကိန်းကိုယာယီဆိုင်းငံ့ထားတာဖြစ်ပါတယ်။နိုင်ငံတော်စီမံကိန်းဆိုပေမဲ့လည်းမြေယာတွေကိုပုဂ္ဂလိကပြန်ဝယ်ယူပြီးဟိုတယ်စုံစောက်ဖို့စီစဉ်ခဲ့တာပါဒီမြေဝယ်ယူခဲ့တဲ့သူတွေထဲမှာဒေသခံတွေပါသလိုမြေသိမ်းခံရတဲ့သူတွေလည်းဒေသခံတွေဖြစ်တဲ့အတွက်ဒါကိုနှစ်ဖက်နင်းနာမှုမရှိအောင်ဥပဒေနဲ့အညီဆောင်ရွက်တင်ကြောင်းရှမ်းပြည်နယ်အစိုးရအင်တိုင်းသားရေးရာဝန်ကြီးဒေါက်တာထွန်းလိုင်က VOA ကိုပြောပါတယ
်ယူကြည့်ရတာလည်းယူထားတဲ့ယူကြတယ်ပဲပြောတယ်စေကမှာ73နဲ့74နဲ့လောက်ရတာမိပဘူပွားပိုင်ချင်းချနေရှိရဲ့ပုံကြီးကျောင်းပိုင်ချင်းချနေရှိရဲ့ဒီကကလည်းမနေ့နောက်တော့ပြည်ပြည်နဲ့ကြနိုင်ငံတော်စီမံကိန်းကြီးတွေနဲ့နိုင်ငံတော်ဟိုတယ်ဆောက်တာမဟုတ်ဘူးကြအဲအစိုးရကမြို့ကိုသိပြီးတော့လုပ်ငန်းရှင်တို့အကွက်ရိုက်ပြန်ရောင်းတဲ့သဘောဖြစ်နေတယ်အဲ့လိုကြီးကြ
လုံးရဲ့လေးနဲ့အရင်ဆိုရလက်ထက်ကအင်းလေးကန်ဟိုတယ်စုံစီမံကိန်းအကောင့်တွေပေါ်တဲ့အချိန်ဒေသခံတွေကထုံထုံတိုက်ပွဲလုပ်ပြီးဒါကိုကန့်ကွက်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရဒေသခံတွေလုပ်ငန်းရှင်တွေပါတဲ့တွဲဆုံညှိနှိုင်းပွဲလုပ်ဖို့ရှိသလိုလာမယ့်လွှတ်တော်မှာလည်းရက်တန့်ထားတဲ့ဟိုတယ်စုံစီမံကိန်းကိစ္စကိုညောင်ရွှေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနေမျိုးကမေးမြန်းသွားဖို့ရှိပါတယ်သူက VOA ကိုအခုလိုပြောပါတယ
်အကောင့်တွေပေါ်ကလေးကကျွန်တော်တို့နဲ့ရွာတိုင်းနဲ့ကန့်ကွက်တယ်နော်အခုဖြစ်သွားပြီးမှလည်းမအောင်မြင်နိုင်ဘူးဆိုတာဒီအခုကျွန်တော်လေးနှစ်ကျော်ပြီဟိုတယ်တွေလာမစောက်ကြဘူးဒါအောင်လည်းမအောင်မြင်နိုင်ဘူးအေက620နဲ့အေကလို့အခြေကြီးကပြည်ပြည်နေကုန်သွားတဲ့အပြင်ခုသူတို့ infrastructure လို့ခေါ်တဲ့အမှလမ်းတွေမိတွေလုပ်ထားတဲ့
ဥစ္စာတွေကလည်းတော်တော်ကုန်သွားတယ်ဗျာ
။အခုဆုံးလာတဲ့ပြင်သစ်နိုင်ငံပါရီမြို့မှာ9ရက်ကျင်းပခဲ့တဲ့ UNESCO ရဲ့28ကြိမ်မြောက်အစည်းအဝေးမှာအင်္ဂလိပ်ကံကိုမြန်မာနိုင်ငံရဲ့လူသားနဲ့ဇီဝဝန်ဝိုင်းနေမည်အဖြစ်သတ်မှတ်လိုက်ပါတယ်။အင်္ဂလိပ်ကံရဲ့ရေဝေကျော်ကတစ်တော့ဟက်တာ9000ကျော်လောက်ပျက်စီးသွားတယ်လို့တယံဇာတာနဲ့သွားပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကပြောပါတယ်။ဇီဝမျိုးကွဲရေးကြော်ဝါတဲ့ထုံချောင်းနဲ့သစ်ဆွေးမြေပါရဲ့အရှိတောင်အာရှရဲ့တခုတည်းရှိတဲ့ဒေသပါ။ဒီနေရာမှာဟိုတယ်လုပ်ငန်းတွေအလုံးကျုံများမလာဖို့ဒေတာကန်တွေကတောက်လျှောက်ကန့်ကွက်နေရလဲဖြစ်ပါတယ်
။ကုစော်ထက်တင်ဆက်ပေးသွားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ပြည်သူပါတီခေါင်းဆောင်တွေထွေဆုံဆွေးနွေးကြတဲ့တဲ့ငုံလေးတင်ဆက်ပေးကြပါတယ်။88ခေါင်းဆောင်တွေစုပြီးတော့မကြခင်တုန်းကထူထောင်ဖွဲ့စည်းခဲ့တဲ့ပြည်သူပါတီခေါင်းဆောင်တွေဟာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတွေနဲ့ပထမဆုံးအကြိမ်တွေ့ဆုံပြီးတော့မြန်မာဒီမိုကရေစီရေးအတွက်ပါတီချင်းထိတွေ့ဆောင်ရွက်နိုင်ခြေတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီမိုကရေစီလိုလားတဲ့ပါတီချင်းချင်းပို့ပြီးတော့ထိတွေ့ဆက်ဆံသွားဖို့သဘောထားတယ်။ဆိုပြီးတော့လေနှစ်ဖက်ပါတီတာဝန်ရှိသူတွေကပြောပါတယ်။ပြည်စုံကိုကုကောင်းဆိုင်ဟင်းကစုံစမ်းမေးမြန်းထားပါတယ်
။ဒီမိုကရေစီလမ်းကြောင်းကိုပေါ်ဆောင်နေတဲ့ပါတီတွေဖြစ်တာမို့အရှိလာမဲ့လမ်းစဉ်တွေမှာအတူတကွဘလို့ပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာအကြံပြန်ဆွေးနွေးခဲ့တယ်လို့နှစ်ဖက်ပါတီတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ပြည်တွင်းငြိမ်းချမ်းရေး2008အခြေခံဖွဲ့စည်းပုံပြင်ဆင်ရေးစတဲ့တူညီတဲ့အခြေခံတွေပေါ်မှာနှစ်ဖက်လိုအပ်သလိုထပ်မံဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့လည်းပြည်သူပါတီတဲ့ဖက်အထွေထွေတွေ့ရင်မှုနဲ့ဦးကျော်ကျော်စိုးကပြောပါတယ်
။ဟုတ်တယ်လမ်းကြောင်းတူတယ်။သွားမယ်ပန်းတိုင်းတူတယ်။ဟိုရှက်တဲ့ရှောက်တဲ့လမ်းကြောင်းတော့တူချင်မှလည်းတူမယ်ပေါ့နော်။သို့တော်လည်းပဲဒီတချို့ issue တွေမှာဟိုမှာဆိုကြပါစို့အခုကျွန်တော်တို့အခြေခံဥပဒေပြင်ဆင်ရေးတို့ရည်သွင်းညီညာရေးတို့ဟလာအဲ့လိုကိစ္စလေးအခုကတော့အကြံပြန်အဲ့ဒါလေးတော့ခေါင်းစဉ်လောက်တော့ကျွန်တော်တို့ဆွေးနွေးပြတာပေါ့။အဲ့ဒီမှာဆွေးနွေးပြီးတော့နောက်တစ်ချိန်မှာဟလာတရားတွေအသေးစိတ်ဆွေးနွေးဖို့ဒူလာရင်ဆက်ဆွေးနွေးကြဖို့ဆိုတော့လမ်းဖွင့်ခဲ့တာပေါ့
88ခေါင်းဆောင်အများစုပါဝင်တဲ့ပြည်သူပါတီဟာမကြခင်ကမှပါတီဖွဲ့စည်းခွင့်ချခဲ့ပြီးတော့ပါတီစီရင်ရေးလုပ်ငန်းတွေနဲ့ပါတီရုံးဖွင့်တာတွေကိုအခြေအဟုန်နဲ့ခုတလောလှုပ်ဆောင်လာတာပါအခုတွေ့ဆုံမှုဟာပထမမိတ်ဆက်သဘောတွေ့ဆုံမှုဖြစ်ပြီးဒီမိုကရေစီလိုလားတဲ့ပါတီချင်းဖြစ်တာမို့နောက်ပိုင်းပူပြီးထိတွေ့ဆက်ဆံသွားနိုင်ဖို့ဆွေးနွေးခဲ့တယ်လို့ NLD ပါတီပြောဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ
်ဒီမိုကရေစီပါတီချင်းနော်ထိတွေ့ဆက်ဆံမှုရှိဖို့လိုအပ်တဲ့တဲ့အတွက်တို့ဇူရတော့ပနာမမိတ်သက်နော်တွေ့ဆုံရင်းပြောပါတယ်အဲ့လိုတွေ့ဆုံရင်းမှဖြစ်ပါလေအကြောင်းအရာတစ်ခုကိုထုတ်ပေါ်ပြီးတော့ဒီပေါ်မှာအကြောင်းအရာလိုက်ဆွေးနွေးခြင်းသဘောတူညီရယူခြင်းမှမရှိပါဘူးကျွန်တော်တို့ကနောက်မှဒီမိုကရေစီပါတီများဖြစ်တဲ့အတွက်နော်ပို့ပြီးတော့ထိတွေ့ဖို့ဆက်ဆံမှုဒါဟုတ်ပဲသဘောတူကြတာဖြစ်ပါလေ
ဒီကနေ့ဆွေးနွေးပွဲမှာတော့ပြည်သူပါတီဘက်ကဥက္ကဋ္ဌဥက္ကူကြီးဦးဆောင်ပြီးအနေဒီပါတီဘက်ကတော့ဗဟုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ဦးညံဝင်းဦးဟန်တာမြင့်ဦးသိန်းဦးနဲ့ဒေါက်တာမျိုးညွန့်တို့တက်ရောက်ခဲ့ကြတာပါပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲအတွင်းမှာအခုပြည်သူပါတီဥက္ကဋ္ဌဥက္ကူကြီးအပါအဝင်88ခေါင်းဆောင်အချို့ဟာအနေဒီပါတီကိုကိုစားပြုပြီးရွေးကောက်ပွဲဝင်ဖို့ကြိုးပမ်းခဲ့ကြပါတယ်ဒါပေမဲ့လည်းအနေဒီရဲ့အပိတက်ကုစရယ်လောင်စည်းရင်းမှာတော့အချို့ပဲပါဝင်ပြီးအများစုကပယ်ချခံခဲ့ရပါတယ်အဲ့ဒီနောက်တော့88မျိုးဆက်ခေါင်းဆောင်တွေစုပြီးနိုင်ငံရေးပါတီတရက်စုဖွဲ့ဖို့ကြိုးပမ်းခဲ့ကြပါတယ်။ခြေလေးလုံးပါတီဆိုတဲ့အမည်နဲ့နိုင်ငံရေးမှတ်ပုံတင်ပို့ကြိုးစားခဲ့ပေမဲ့လည်းကန့်ကွက်မှုတွေနဲ့ကြုံခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကတော့ပြည်သူပါတီအမည်နဲ့ပါတီဖွဲ့စည်းခွင့်ချခဲ့ပါတယ်။လက်ရှိအဖြစ်ပြည်သူပါတီကို88ခေါင်းဆောင်တွေဖြစ်တဲ့ဥက္ကဋ္ဌကြီးကဥက္ကဋ္ဌဦးမေးစရာကဒုက္ကဋ္ဌနဲ့အထွေထွေအတွင်းမှုအဖြစ်ဥယျာဉ်နဲ့အောင်တို့ကဦးဆောင်လုပ်ချက်နေပါတယ်ခင်ဗျာ
ကိုကောင်းစိန်တင်ဆက်ပေးထားတော့ဒေါက်တာရှင်နာစင်ခဲ့ကြတာဖြစ်ပါတယ်ခုဒီခါမှာတော့အင်္ဂါနေ့ညထိုင်းလေလိုက်စီစဉ်မှာဗားရီအစီအစဉ်ဖို့ရှိလေဆိုတာကိုကြည့်အောင်ပါ
ပြစ်မှာပြဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖန်ဆီးအရေးယူခံရတာတွေတိုးမြင့်လာတာနဲ့အတူပဲစစ်မှတ်ဖြစ်ပွားနေတဲ့တိုင်းဒေသတွေမှာဆိုရင်လေသဘုံနဲ့ဆက်သွယ်ရဆိုတဲ့တန်လျာနဲ့ဒေသခံတွေဖန်ဆီးစစ်ဆေးမှုခံရတာတွေပိုးပြီးတော့တိုးလာနေပါတယ်နိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖန်ဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလုံလောက်လောက်ရှိပါရဲ့လားတန်လျာနဲ့ဖန်ဆီးခံရသူတွေရဲ့နင်းနာမှုတွေအတွက်ရောဘယ်လိုကူစားပေးနိုင်မလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်စနစ်မြင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်စနစ်မြင်းများကြားမှာသရရှင်တွေကိုကြိုးလိုပါတယ်ခင်ဗျာ
။ဒေါက်တာ သားရှင်အင်းကြီးနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းများလာကြဖို့လည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ထိုင်းလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စီစဉ်ညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါလိမ့်ရှင်။ VOA ကတင်းလာနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုဒီခါမှာတော့ဆရာတော်ဦးဝီရသူကိုတရားစွဲဆိုဝင်ပတ်သက်တဲ့တင်းတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်။ဆရာတော်ဦးဝီရသူကိုဓမ္မဆက်နဲ့အရေးမယူဘဲနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့တရားစွဲတာဟာဒီမိုကရေစီအစိုးရရဲ့ဥပဒေမဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုကထုတ်ပြန်လိုက်ပါတယ်။ဆရာတော်ဦးဝီရသူဟာတရားဟောပြောခွင့်ကိုတစ်နှစ်အပိတ်ခံခဲ့ရပြီးတဲ့နောက်ပိုင်းပိုဆိုးလာတဲ့အတွက်အခုလိုအာဏာဆက်နဲ့အရေးယူရဖြစ်တယ်ဆိုတဲ့အမြင်တွေရှိနေပါတယ်။ပြည်စုံကတော့ VOA မြန်မာဝိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်တန်ခါမဟာနိုင်ကကအမျိုးပါလာသာသနာစောင့်ရှောက်ရေးမဘာသာကိုပြတ်သိမ်းခဲ့လို့အမိပြောင်းလဲခဲ့တဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုရဲ့နှစ်ပတ်လည်စုံကြီးတွေ့ဆုံဩဝါဒခံယူပွဲကိုအင်းစိန်မြို့နယ်မှာရှိတဲ့အောင်ဆန်းတောရတအူးကျောင်းမှာကျင်းပခဲ့ပါတယ်။ဒီတွေ့ဆုံဩဝါဒခံယူပွဲပြီးမှာအဖွဲ့ရဲ့အချက်9ချက်ပါဝင်တဲ့သဘောထားညဏ်ချက်ကိုထုတ်ပြန်ခဲ့ပါတယ်။ဒီညဏ်ချက်ထဲမှာအစိုးရအနေနဲ့ဆရာတော်ဦးရီသူကိုတရားစွဲဆိုတာဟာဒီမိုကရေစီအစိုးရရဲ့ဥပဒေမဲ့လုပ်ရဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီကြီးညာချက်နဲ့ပတ်သက်လို့မြန်နန်းဆရာတော်ကအခုလိုဖတ်ကြားပါတယ်
။ဆရာတော်ဦးစိတ်တာဘိဝန္တာဝီရသူမစိုးရင်ဤနိုင်ငံတော်နဲ့ပတ်သက်၍ပြောဆိုခြင်းများသည်အပြုသဘောဖြင့်အမှန်တရားကိုဝေဖန်ထောက်ပြခြင်းသာဖြစ်သည်။အကယ်၍ဘုရင့်သာဝါစာသဘောဖြစ်ခဲ့သောတန်ခအဖွဲ့စည်းအစဉ်စင်းမှရှင်းဦးစွာဓမ္မဆက်ဖြင့်ဆုံးမရမည်ဖြစ်သည်ယင်းလုံထုံးလုံဤကိုကြုံလုံ၍တတတကြွန်းသည့်ပြစ်ဒဏ်ချမှတ်နိုင်သောပုံမှတင့်နှစ်လေးကကြီးဖြင့်စွဲချက်တင်ခြင်းသည်လက်ရှိဒီမိုကရေစီအစိုးရ၏ဥပဒေမဲ့ဆောင်ရွက်နေခြင်းပင်ဖြစ်သည်ထို့ကြောင့်ဤအဖွဲ့ကြီးကတန်ဃာတို့ကိုစားပြင်းပြင်းထန်ထန်ကန့်ကွက်ချုပ်ရှားလိုက်သည
်ဆရာတော်ဦးရဲ့သူကိုတရားစွဲဆိုတာဟာမေလ9ရက်နေ့ကရန်ကုန်မြို့မှာဟောပြောချက်တင်တဲ့ပတ်သက်ပြီးဘိုးအစိုးရကရန်ကုန်တိုင်းဆိုရကိုတရားစွဲဆိုခိုင်းတာလည်းဖြစ်ပါတယ်ဆရာတော်ဦးရဲ့သူကိုတရားရင်ဆိုင်မှုဝန်ထုတ်ခဲ့ပေမဲ့ဖမ်းဆီးမိခြင်းမရှိသေးလို့အနောက်ပိုင်းခရိုင်တရားရုံးကဝရမ်းပြေးဖြစ်သတ်မှတ်ထားပါတယ်ဆရာတော်ဦးရဲ့သူဟာဟောပြောချက်တွေနဲ့ပတ်သက်ပြီးတော့တန်ခါမဟာနိုင်ကအဖွဲ့ကတရားဟောခွင့်တစ်နှစ်ပိတ်ခဲ့ပူပါသေးတယ်။ဒီလိုဟောပြောပိတ်ပင်သတိပေးခဲ့ပေမယ့်အရင်ကထက်ဆိုးလာတဲ့အတွက်အာဏာစက်နဲ့ရေးယူရတာဖြစ်တယ်လို့တုံးတက်တာကဆရာတော်မင်းတုံညာပါ။
ဓမ္မဆက်မှလည်းပဲဒါအခုဆိုရင်အခုဒီဘုရားဟောမဘာတာနဲ့မာတာပါဟေးဆိုရင်ဒါဓမ္မဆက်နဲ့ရေးယူထားတာပဲ။ဝီရတူဟေးဆိုလို့ရှိရင်လည်းဓမ္မဆက်နဲ့ဒီလိုမျိုးတွေဆက်လက်ပြီးတော့မကျူးလွန်ဖို့ဆိုပြီးတော့တနည်းပြပြပိတ်တင်ခဲ့တယ်။ဒီလိုမျိုးဆက်လက်ပြီးတော့မကျူးလွန်ပါနဲ့ဆိုပြီးတော့သူ့ကိုဒါတားမြစ်ပြည်ပေးထားခဲ့တာဖြစ်တယ်။ဓမ္မဆက်ကသူကမလိုက်နာပဲနဲ့အရင်တုန်းကထက်တောင်ပို့ပြီးတော့သိုးပွားပြီးတော့ဆက်လက်ပြီးတော့ကျူးလွန်နေတာဖြစ်တယ်။အဲဒီလိုကျူးလွန်နေတဲ့အတွက်ကြောင့်လာလို့ရင်အခုဒါဟာအာဏာချက်အရာလည်းပဲအေးအေးယူဆောင်ရရခြင်းဖြစ်တယ်ပေါ့နော်။
ဒါအပြင်တနည်းကထုတ်ပြန်တဲ့တန်ခါရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာအာဏာဇက်နဲ့အရေးယူခံသူကိုဆရာတော်ဟုမခေါ်ထိုက်ဘူးဆိုတဲ့ထုတ်ပြန်ချက်ပုံမှာလဲဗုဒ္ဓဘာသာဝင်ရဲ့စိတ်မှာထင်ရောင်ထင်မှားဖြစ်စေရဆိုပြီးဗုဒ္ဓဓမ္မဖောင်ဒေးရှင်းကကန့်ကွက်ထားပါသေးတယ်။ဒီနေ့နှစ်ပတ်လည်ဩဝါဒခံယူပွဲကိုတော့တန်ခါတော်အပါတထောင်ခံတက်ရောက်ပြီးအခမ်းအနားကိုတော့ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်မူဗိုလ်ချုပ်တပ်ပုံတက်ရောက်ခဲ့ပါတယ်။ဆရာတော်ဦးရည်သူကတော့ဝရမ်းတတနှစ်ပတ်ကျော်လွန်ခြင်းဒီဖမ်းမမိခဲ့တဲ့အတွက်အနောက်ပိုင်းခရိုင်တရားရုံးကမျက်ကွယ်စစ်ဆေးဖို့အမိန့်ချမှတ်ခဲ့ပြီးမနက်ဖြန်မှာတော့အမှုကိုစတင်စစ်ဆေးမှလည်းဖြစ်ပါတယ်ခင်ဗျာ
။ကိုထောင်ခန့်သတင်းပေးပို့ထားတာဖြစ်ပါတယ်။ကျမတို့ VOA မြန်မာဝိုင်းစီစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေကြနေ့စဉ် TV သတင်းလာတွေကို Intel Set 17 INTEL SAT 17နဲ့ MIA Set 3MEASAT 3တို့ကနေဂျွန်လာ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းတိုမီတာ25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေထားတဲ့ဒါရိုက်ထုံးလွှင့်ပေးနေပေးတရားထုံးလည်ပြီးနေပါပြီ။ဒီညဝိုင်းစင်တိုင်းအထိထုံးလည်ပြီးမဲ့စီးရင်နေတယ်ပါ။ဆိုရင်တော
့ကျွန်တော်ကတော့ဗျာဆရာနေရီမိပါ။ဘုရားလို့တော့ရှိနေတူလည်းဖြစ်တယ်။ကျွန်တော်ယုံကြည်ရတာဘာလဲ။ဒီနိုင်ငံတိုင်းနိုင်ငံသားနိုင်ငံမှာယုံကြည်ရအပြည့်ရှိတာကိုရှိရပါလိမ့်မယ်။ကျွန်တော်ကအနိုင်နဲ့ဗုဒ္ဓဗျာ
ခင်ဗျာဆရာတယောက်ကသူယုံကြည်ရကိုပြောထားတဲ့စီစဉ်ကိုလည်းမကြခင်မှာတောတာရှင်တွေနာအစဉ်ကြားဖို့ရှိပါသေး။ဒါပြင်စီးပွားရေးကဏ္ဍဘလော့ဂါရေးပြောသနားစီစဉ်တွေအပြင်သတင်းဆောင်မတစ်ခုကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့တဘာပါဝင်ကြီးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ကမ္ဘာတစ်ဝန်းကမြေရည်တွေကိုစမ်းစစ်တဲ့စမ်းစစ်ရာကနေပြီးတော့ဒီမြေရည်တွေထဲမှာပဋိဇီဝဆေးဝါးတွေရှိနေတာကိုတွေ့ရပါတယ်။ဒီလိုသတင်းတော့ Kevin Enoch ပေးပွဲသတင်းတော်ကိုဆက်ပြီးတော့ပြပြပေးကြပါမယ်ရှင်။ Yorktech တို့က John Wilkinson နဲ့အဖွဲ့ဟာနိုင်ငံ82နိုင်ငံကိုတွားရောက်ပြီးတော့မြေရည်တွေကိုစမ်းသပ်ခဲ့ကြပါတယ်။အသုံးများတဲ့ပဋိဇီဝဆေးစလင်းမျိုးကိုမြေရည်တွေထဲမှာတက်ခွဲစမ်းသပ်တွေ့ရှိခဲ့ပါတယ်။ဖက်တီးရီးယားပိုးတက်တဲ့ပဋိဇီဝဆေးတွေကိုသူစမ်းသပ်တဲ့မြေအားလုံးရဲ့65ရာခိုင်နှုန်းမှာတွေ့ရှိခဲ့ရပါတယ
် In a few cases we found that the
လေးလာစမ်းသပ်မှုတချို့အရမြေတစ်ခုမှာ NNK နဲ့အခြေအနေနဲ့ရှိနေနိုင်တဲ့ပမာဏထက်အစာ300ကျော်များနေတဲ့မြေကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာတွေ့ခဲ့ရပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းတချို့ကစွန့်ပစ်ပစ္စည်းစွန့်ပစ်တဲ့နီးမူဝါဒတွေနဲ့ဆက်ဆက်နေတာကိုထောက်ပြနိုင်ခဲ့ပါတယ
်ဒီပဋိဇီဝဆေးတွေကိုမြစ်ထဲဘလို့ရောက်လာတယ်ဆိုတာကိုတော့တအံ့မပြောနိုင်ဘူးလို့ကျွန်တော်ကပြန်ပြောပါသေးတယ်
။ It's hard to place a blanket statement over all of these days.
စူးစောင်းမိတဲ့အချက်လက်အားလုံးကိုကြည့်ပြီးအကြောင်းရင်းကိုခြုံငုံပြောဖို့ခက်ပါတယ်။ဓာတုပစ္စည်းမျိုးစားတချို့ကတချို့နေရာတွေမှာအင်မတန်များနေတာကိုလည်းတွေ့ရပါတယ်
။ဒါပေမဲ့ပဋိဇီဝဓာတ်တွေရှိတဲ့နေရာကိုသိသွားပြီးဆိုတော့ဒီဓာတ်တွေရေထဲကိုဘလို့ဝင်လာလဲဆိုတာနဲ့ဘလို့တားဆီးနိုင်မလဲဆိုတာအဖြေရှာဖို့လမ်းစာဖြစ်လာပါတယ
်။ So really with the first time now we're able to say okay in this spot
ဘယ်နေရာမှာဓာတ်များနေလဲဆိုတာကိုသိရတော့ထပ်ပြီးစမ်းသပ်မှုတွေလုပ်ဖို့အတွက်ဘယ်ကိုပြန်သွားရမလဲဆိုတာကိုပထမဆုံးအနေနဲ့ပြောနိုင်သွားပါတယ်။ဓာတ်များနေမှုရဲ့အကြောင်းရင်းကိုရှာဖွေနိုင်မှာဖြစ်တယ်လို့နောက်အရေးကြီးတဲ့တဆင့်ဖြစ်တဲ့ဘလို့ဖြေရှင်းမလဲဆိုတာကိုအဖြေရှာနိုင်တော့မှာပါ
။ဒီပြဿနာကိုအမြန်ဖြေရှင်းဖို့လိုပါတယ်။မြင်းရည်ထဲမှာပဋိဇီဝဆေးတွေရှိနေတာကြောင့်ဆေးမတူးနိုင်တဲ့ဘက်တီးရီးယားပိုးတွေပေါက်ဖွားမှုကအားပေးတယ်လို့ဖြစ်နေပါတယ်
။ Really where you're seeing these massive concentrations.
ကဘာကြီးပေါ်ကတနေရာနဲ့တနေရာအားလုံးအလွယ်တကူချိတ်ဆက်နေတော့ဓာတုပစ္စည်းတွေများနေတဲ့နေရာကနေယောဂါပိုးတွေကိုလေမော်ကတစ်ဆင့်အာဖရိကမျိုးတစ်ခုကနေအင်္ဂလန်ကမျိုးတစ်ခုစီကိုနိုင်ပိုင်းလေးအတွင်းမှာပဲတနေရာကနေတနေရာကိုယောဂါပိုးတွေပါသွားနိုင်ပါတယ်
။ဒီပြဿနာအဆိုးဆုံးတွေ့ရတဲ့နေရာတွေကတော့အာဖရိကနဲ့အာရှတိုက်တွေဖြစ်ပြီးတော့ဥရောပမြောက်နယ်တောင်အမေရိကတိုက်တွေမှာလေပဋိဇီဝဓာတ်များနေတဲ့နေရာတွေရှိနေတာကြောင့်ဒါဟာကမ္ဘာလုံးဆိုင်ရာပြဿနာပဲလို့ Wilkinson ကသတ်မှတ်ထားပါတယ်ရှင်။ VOA ကနေတင်လာတဲ့ညပိုင်းစီးရီးနေကိုဆက်ပြီးတော့အတိုင်းအတိုင်းထုံးလွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။တိုက်ခန်းတွေကိုအရေးကြနဲ့ဝင်နိုင်ဖို့အတွက်ဗန်တွေကငွေချေးပေးနေပါပြီ။ကိုယ့်ရဲ့ဝင်ငွေအတိုင်းတာအလိုက်ဘန်ချင်းငွေလျှောက်လို့ရတယ်ဆိုပေမဲ့ဗန်တိုးနှုန်းကတော့ကြီးနေပါသေးတယ်ဆိုတဲ့အကြောင်းအင်ချက်မြေလုပ်ငန်းရှင်အတိုင်းဝိုင်းကပြောနေပါတယ်။ဒါပေမဲ့အင်ချက်မြေဈေးအေးနေချိန်မှာတကယ်နေမဲ့သူတွေအတွက်ဝယ်ဖို့တော့ဒီတန်တဲ့အခြေအနေလားဒါမှမဟုတ်လို့ရှင်လည်းရင်းနှီးမြှုပ်နှံသူတွေအတွက်အချိန်ကောင်းလားဆိုတာကိုတော့မြန်မာ Developer Association ရဲ့အတွေ့အမှုဦးစော်ရဲဝင်းနဲ့ဆွေးနွေးထားတာတွေကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာပြန်လည်တင်ဆက်ပေးထားပါတယ်။မဲ့တကယ်ရဲ့ကစီးဆက်တင်ဆက်ထားပါတယ်ရှင်။
ကျွန်တော်ဒီမှာဆိုရင်ညီမတို့ Global Association ကဘယ်လိုပါဒီပါဆိုလို့ရှိရင်တိတ်မရပါဝန်ကျင်ရနေပြီးတော့ကျွန်တော်တို့ဟိုတိတ်တစ်ဆောင်အောက်မှာအဆက်အဆက်ရှိပါတယ်ပုံမှန်ဟိုအေဂျီတော်တူတွေအတွက်ပေါ့နော်ရှိပါတယ်ခင်ဗျ
ဒီဘန်းနေဘက်ကရောငွေချိမဲ့သူတွေဘယ်လိုလူမျိုးတွေကိုချိပါတယ်လူတိုင်းတော့ရမယ်မထင်ဘူးเน
า
ะ
အညာဝေါ်ရမယ်ဆိုရင်အကူကကသတ်မှတ်ထားတဲ့ developer ဟိုရောင်းဝယ်မဲ့ပုံစံတောင်းပေးမဲ့ဟိုဟာပုံစံတစ်ခုကိုဝင်သွားပြီဆိုရင်အဲ့ဒီပုံစံထဲမှာဟိုတရုတ်ပေးပြီဆိုတာ ਨੇ ဒီဘန်းကိုချိန်ကြိမ်လျှောက်လာပြီးတင်ရပါတယ်အဲ့ဒီမှာသတ်မှတ်ထားတဲ့အရေးချင်းကိုခေါ်တဲ့ကAI ရဲ့ဝင်ငွေပေါ့နော်ဒီသားစီဝင်ငွေကိုရဲ့ဝင်ငွေချိန်ကြလောအဲ့ဒါဒီဟိုတော့ပေးရတာပါအဲ့ဒီကမျိုးဒီအဲပြီးဆိုလို့ရှိရင်ကျွန်တော်တို့အဲ့ဒီမှာဘိုင်းရဲ့တက်မှတ်ထားတဲ့ပုံစံလေးကဟိုတိတ်တော့အများကြီးမဟုတ်ပြီမဲ့တိတ်တော့အနည်းလည်းမဟုတ်ပါဘူးအချေးယူမဲ့ပြန်ဆက်မဲ့ပမာဏနဲ့သူ့ကိုယ့်ရဲ့ဝင်ငွေပမာဏကအဲ့ဒီတိုက်ညီမှုရှိတယ်ဆိုလို့ရှိရင်ဘိုင်းရဲ့ချင်းငွေကြီးဒီကရရှိကြပါလေ
ဘန်ဒိုးနှုံရောက်တော့ရောဥစော်ရဲဝင်ဘလို့နေပါလဲ
ဘန်ဒိုးနှုံကတော့ကျွန်တော်တို့ဗမာပြည်မှာတော့ဥပမာပြောသလိုဟိုချီးယူဘန်ကချီးယူတဲ့ဒီမှာတ냐ကဟိုအလဲဆုံးသတုံးကျန်ရဲ့ဖြစ်နေတာပေါ့နော်သူကအတူတကတော့အများဆုံးသတုံးကျန်ယူရမယ်ဆိုပေမဲ့ဟိုဘန်ဝင်ဆောင်မှုလုံးတွေကရှိသေးတော့ကျွန်တော်တို့သတုံးကျန်ကိုတစ်ခါတလေ14ကျပ်15ကျပ်လောက်ဖြစ်သွားတာလည်းရှိပါသေးတယ်အဲ့တော့ဘန်ကနေပြီးတော့ဟုံးလုံးတွေချီးတဲ့နေရာမှာဟိုဟုံးလုံးအတွက်ကိုတီးကြပေါ့နော်ဘာရခဲလုံး6ဟုံးလုံးဆိုတာခိုင်မာတဲ့အတွက်မို့ဘာရခဲလုံး6ခိုင်လုံးဆိုတဲ့အချက်မရောက်သေးပါဘူးအဲအဲ့အနေနဲ့ဒီလိုချိုးရည်လုံကတော့ပဲချီးချီးဘယ်လိုပဲချီးချီးသတုံးချက်လုံးတော့ကျွန်တော်တို့ကပေးရတယ်ငွေဆောင်မှုတွေပဲနဲ့ထားရတော့30ချက်15ချက်တော့ဖြစ်သွားကြတာတော့များပါလေခင်ဗျအဲ့တော့ဘန်ဒိုးတော့ကတော့ကျွန်တော်တို့ဒီမှာဒီမှာတော့များသေးတယ်လို့ပြောလို့ရပါတယ်ဆိုတော့ကစ်ရှင်နဲ့ရုတ်ဖြီးပြီးတော့ချီးမယ်ဆိုရင်ဘန်ဒိုးတော့ကိုဆက်ရမယ်ဆိုတော့အခုဆိုလို့ရှိရင်တော့အဲ့ဒီမှာကလူတွေတက်တော့နေနေဝင်လို့မရှိပါဘူးအဲ့ဒါကအဲ့ဒီပုံမှန်မူတည်ပြီးတော့မှချိုးရေတုံးနေရကစ်ရှင်ဆက်တဲ့အခါမှာဒီတော့အဲ့ဒီဘူလာတမူအီယာဆိုလို့ရှိရင်ဟိုတစ်ဆခွဲလောက်ဖြစ်သွားတာပေါ့နော်ဟိုနှစ်ဆလောက်ဖြစ်သွားတာနှစ်ဆနီးပါးလောက်ဖြစ်သွားတာဒီလေသူကတချို့ဝယ်ယူသူတွေကလည်းဘန်ဒိုးနဲ့အဲဘန်အနေချင်းနေတဲ့မချင်းကြတာလည်းရှိပါတယ်အဲ့လိုကြောင့်လည်းပဲတချို့ဝါတွေကအယောင်ဝယ်ကျွန်တော်တို့ဟိုနှေးနေရလည်းရှိပါတယ်ခင်ဗ
ျဒီအိမ်ဝယ်မဲ့သူတွေကဒီအိမ်ဖိုးကိုအရစ်ကြပေးရသလားဒါမှမဟုတ်တစ်ခါတည်းပဲပေးရသလားရှင်
အဲ့ကျွန်တော်တို့ပေးတဲ့နေရာမှာကျွန်တော်အရေးကြပေးရပါတယ်တခါတည်းဟိုလက်ပေးမယ်ပေါ့နော်ဟိုတော့ဟိုပေးပြမလိုပါဘူးအခက်အခဲရှိပါတယ်ဟိုတော့ပေးမယ်အပြည့်ပေးနိုင်တဲ့လူကလည်းပေးလို့ရတယ်လို့အဲ့တချို့ကျတော့ဟိုပထမအဆုပ်ပေါ့နော်300ရာခိုင်နှုန်းပေးရတာလည်းရှိတယ်လို့အခုဆိုလို့ရှိရင်ကျွန်တော်တဖြည်းဖြည်းနဲ့ပန်နေရလေပဲတချို့ပန်နေရဒီကပို့ပြီးတော့ home loan အစ်စ်တွေကိုထပ်မံတိုးချဲ့ထားတဲ့အတွက်ကျွန်တော်ပထမအဦးဆုံးပေးရမယ့်300ရာခိုင်နှုန်းတော့မှ15လခွဲပေးပြီးတော့မှဟိုပေးရမယ့်အခြေအနေလေးဒီပါလာပါတယ်ခင်ဗျာ
ဒီကြိုးပွိုင်းဆိုတဲ့ဟိုအိမ်မော်မှာတက်မနေရသေးပဲနဲ့ပေးရတာလားဒါမှမဟုတ်ရင်အိမ်မော်မှာနေပြီးတော့မှတခါတည်းတိုက်ခန်းရပြီးတော့မှအဲ့လိုပေးရတာလားရှင
်အဲအဲ့ဒီမှာလည်းပဲဟိုအပိုင်းရှိပါတယ်တပိုင်းကတော့ခုနကဟို80ရာခိုင်နှုန်းစောက်ပြီးစောက်နေတဲ့ project က80ရာခိုင်နှုန်းနဲ့အထက်ပြီးတဲ့တချို့ project တွေဆိုလို့ရှိရင်ခုနပြောတဲ့30ရာခိုင်နှုန်းဖတ်30ရာခိုင်နှုန်းကိုဆက်ချင်းပေးကြမလို့ပဲနဲ့15လောက်ခွဲပေးလာလာပြည့်ရဲ့အခါမှာကျန်တဲ့80ရာခိုင်နှုန်းကိုဘဏ်ကနေခုံးလုံးချောက်ပြီးတော့မှဟိုဆက်ပြီးတော့မှ15နှစ်တန်းနဲ့20တန်းနဲ့လို့ပေးသွားတဲ့အစီအစဉ်တစ်ခုလည်းပါလာပါတယ်ခင်ဗျဟု
တ်ကဲ့ပါ
တချို့ကြတော့လည်းပဲတချို့ကြတော့လည်းပဲကျွန်တော်တို့ဒီ80ရာခိုင်နှုန်းမပြီးသေးဘူးဆိုလို့ရှိရင်ကျွန်တော်တို့အခုမှfoundation ပြီးပြီဘယ်နှစ်ခုနှစ်မှာဒီ foundation ပြီးပြီဆိုလို့ရှိရင်နှစ်နှစ်သေးပြီးမယ်တစ်နှစ်ခွဲသေးပြီးမယ်အဲ့အချိန်ကပဲချိန်အဲ့တကူအခုချိန်မှာဈေးကွက်ဆက်ဖွင့်နေဈေးနှုန်းကဘယ်လောက်ပေါ့နော်အဲပထမ300ရာခိုင်နှုန်းကိုပထမပေးပါအဲ့ဒါတစ်ပြည့်အဲ့လိုမျိုးစပြီးတော့မှဟိုပေးကြတာဖြစ်ပါတယ်အဲ့ဒီအပြင်ဟိုလောဝအုပ်တုံတက်နေခွင့်ရှိပြီ BGC ပေါ့နော်နေထိုင်ခွင့်ရပြီဆိုတဲ့တိုက်တွေလည်းရှိပါတယ်အဲ့ဒါမျိုးလည်းပဲပါပါတယ်သူကအမျိုးမျိုးအစားကြပေါ့နော်အဲ့လိုတော့ရှိပါတယ်ခင်ဗျအ
ဲ့တော့80ရာခိုင်နှုန်းလောက်ပြီးထားပြီဆိုတော့ဒီအိမ်နေရောက်တော့ဟိုဘယ်အချိန်လောက်ဆက်မှာပါလဲရှင်တက်နေနိုင်ဖို့
အဲ့ခုနကကနော်ပြီးလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့နောက်ထပ်အများဆုံးဆောင်းရလို့ရှိရင်6လပေါ့နော်ကျွန်တော်တို့ဒီက6လအဲ7လအဲ့လောက်တော့ကြာနေဆောင်းရတာရှိပါတယ်အဲ့ဒီပါနေထိုင်မှုပတ်မှုပတ်မိတဲ့ပြည်နာနည်းနည်းလေးအဲဟိုကကြာလို့ရှိရင်တော့ဟိုတစ်နှစ်လောက်ဆောင်းရတာရှိပါတယ
်နောက်တစ်ခုကအခုအခြေအနေပေါ့နော်အခုအခြေအနေကဟိုအရာဈေးခွက်ကဟိုနည်းနည်းအေးနေတဲ့အနေအထားဆိုတော့ရင်းနှီးမြှုပ်နှံမဲ့သူတွေအတွက်အချိန်ကောင်းလားတကယ်နေမဲ့သူတွေအတွက်အချိန်ကောင်းလားအခုအင်ရဈေးကွက်အနေထားအရာဟိုတကယ်နေမဲ့သူတွေအတွက်ရောတကယ်တန့်နေပြီလားဘယ်လိုမြင်ပါလဲရှင်ဦးစောရုံ
ဟုတ်ကဲ့အခုအချိန်နေရတော့ကျွန်တော်တို့အမြင်ကတော့ကျွန်တော်တို့ဒီမြန်မာ developer association ရတယ်အဲ့ဒါကြောင့်မလို့အယုံစစ်ဆိုင်ပြီးတော့မှဒီဟိုအင်ရရောင်းပြဝဲနေပြီးအတင်းရနေပြီးတော့ဟိုကမကထပြပြီးတော့မှအခုချိန်တတိယအချိန်ရောက်နောက်လည်းသုတအချိန်ဒီမှအချိန်ကြီးကျွန်တော်တို့ဟိုလုတ်သွားဖို့အခြေအနေတွေဆွဲထားပါတယ်အဓိကတော့အခုဆိုလို့ရှိရင်ကျွန်တော်တို့ value duty အတွက်လည်းရွေးချယ်ကြရပြီ ဒီနေထိုင်သူတွေအတွက်ရွေးချယ်ကြရည်လေညာလာပြီးတော့မှတန်ဖိုးတွေရတယ်ဟိုအရင်လိုမျိုးတန်ဖိုးကြီးတွေမဟုတ်တော့ပဲနဲ့တန်ဖိုးတင့်လာတယ်တန်ဖိုးတင့်နေတန်ဖိုးမြတ်တာဆက်ပြီးတော့သူ့ဝင်နိုင်တဲ့ level ရေမျိုးလည်းရှိလာတယ်လို့အဲ့မဲ့တန်းနေရတယ်ရေမျိုးပေါ်ပေါက်လာတဲ့အတွက်ဒီဟုတ်တော့ဒီတင့်တော်တဲ့အချိန်မျိုးတော့ရှိလာပါတယ်ခက်ခရင်းနှီးလုံးတဲ့လူတွေအနေနဲ့ရတယ်ပဲကျွန်တော်တို့ဒီတစ်ခါကဝေကြီးကြီးကွဲ့အဲတစ်ခါကဒီ financial sector ဘက်မှာကြည့်ရင်ကမ္ဘာပြည်အနေနဲ့ပြီးခဲ့တဲ့တစ်နှစ်တည်းအတွင်းမှာဆိုလို့ရှိရင်ကမ္ဘာကြီးကြီးရလေတဲ့အနည်းငယ်ကျဆင်းသွားတယ်ဒေါ်လာကြီးတက်လာတယ်တချို့သောပုံစံရှိတယ်ဆက်သွားတယ်ကြီးဘယ်တော့လည်းအင်ချမ်းကြီးဈေးကွက်ကဆက်မသွားတဲ့အဖြစ်ကျလာတယ်ကျအခုလို့ရှိရင်တော်တော်လေးကျဆင်းလာတဲ့အနေအထားကိုရောက်လာတယ်ပေါ့နော်တစ်ခါနည်းနည်းလေးဒေါ်လာကြီးတွေဆက်သွားတဲ့အတွက်ကြောင့်ဆက်လို့ရပြီးရှိတော့ဆက်သွားတယ်ကြီးဘယ်တော့လည်းအင်ချမ်းကြီးဈေးကွက်ကတော့ဆက်ကျတယ်အဲ့တော့ရင်းနှီးလွတ်နိုင်သူတွေနဲ့အခုချိန်မှာဝယ်ယူလို့အကောင်းဆုံးရင်းနှီးလွတ်နိုင်သူအကောင်းဆုံးဒီအခြေအနေရောက်ရှိလာတာကိုတွေ့ရှိရပါတယ်။အထူးသဖြင့်ကျွန်တော်တို့အဓိကရန်ကုန်မြို့ရဲ့အဓိက main နေရာတွေဖြစ်တဲ့ဟိုရေးကောင်းတဲ့နေရာတွေနောက်တစ်ခါပြန်မရနိုင်တဲ့တကယ်အဓိက main prime area တွေမှာရှိတဲ့ရင်းနှီးနေရာဆိုလို့ရှိရင်အခုချိန်မှာရင်းနှီးလွတ်နိုင်သူတွေကဆိုလို့ရှိရင်ပြန်လည်လှုပ်ရှားတက်ဝင်လာပြီးတော့မှပြန်လည်ရင်းနှီးလွတ်နိုင်လာတဲ့နေရာတွေလည်းပဲတွေ့ရှိရပါတယ်။
နောက်တစ်ကြိမ်ထိုင်စီစဉ်တင်ဆက်ပေးထားတဲ့စီးပွားရေးကဏ္ဍကိုတော်တော်ရှင်းနေနိုင်ခဲ့ကြတာဖြစ်ပါသည်။အခုတစ်ခါမှတော့ဘလော့ဂါရီပြောသမျှစီစဉ်ကိုတင်ဆက်ပေးကြပါမယ်။မိခင်ပြောင်စုတွေကိုဝင်လာသူတွေနေဆက်လုံးကျွေးတောင်းဝန်ရှိသူတွေမှတ်တမ်းတင်ထားတဲ့ဓာတ်ပုံတွေကိုဟက်ကာတွေကမကြာခဏခိုးယူခဲ့ပါသည်။ဒီလိုခိုးယူခံရလို့အချက်လက်လုံးကျွေးပုံမှာမေးခွန်းထုတ်စရာတွေထပ်ပြီးတော့ဖြစ်လာသလိုဓာတ်ပုံမှတ်တမ်းတွေနဲ့တိုက်စစ်တဲ့ facial recognition ညနာကိုမှတ်မိတဲ့ဤပညာရဲ့တိကျမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေလည်းရှိနေပါသည်။ဒါကြောင့်မျက်နှာတွေကိုကြည့်ပြီးတော့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုခွဲခြားနိုင်တဲ့ facial recognition ဤပညာအကြောင်းမဆူမြတ်မုံကဘလော့ဂါရီပြောသမျှစီစဉ်မှာရှင်းပြထားပါသည
်။ American ကိုလာရင်နေဆက်လုံခြုံရေးကမှတ်တမ်းယူထားတဲ့ဒီနိုင်ငံတဲကိုဝင်လာသူတွေရဲ့ဓာတ်ပုံတွေကားလိုက်စင်နံပါတ်ဓာတ်ပုံတွေကိုဟက်ကာတွေကခိုးယူခဲ့လို့တဲ့ကိုသားညုံကြီး
အမေရိကန်ပြည်အောင်စုအကောက်ခုနဲ့နေဆက်လုံခြုံရေးဌာနကစိုက်ဘာတိုက်ခိုက်မှုခံရတယ်လို့ဂျွန်လ10ရက်နေ့တုန်းကထုတ်ပြန်လာမှုလားဗျ။ဒီအကောက်ခုနဲ့နေဆက်လုံခြုံရေးဌာနကမှတ်တမ်းတင်ထားတဲ့အချက်လက်တွေကိုသိမ်းပြီးတဲ့တဆင့်ခံ contractor company internet ကွန်ရက်ကိုဟက်ကာတွေကခိုးဝင်ပြီးတော့ဓာတ်ပုံတွေခိုးသွားတာလို့ထုတ်ပြန်ချက်ထဲမှာပြောထားတယ်မဆူမြတ်မော။
အဲ့ဒီ contractor company နာမည်ကိုမဖော်ပြပေမဲ့သူတို့ဌာနကနေပြီးတော့ company server ကိုဒီအချက်အလက်တွေပြောင်းယူသိမ်းတဲ့နေရာမှာတတ်မှတ်ထားတဲ့လုံခြုံရေးဆိုင်ရာစီကံချက်တွေအတိုင်းလိုက်နာဖို့ပြက်ကွက်လို့အခုလိုခိုးခံရတာလို့တော့အပြစ်တင်ထားတဲ့အဲ့လိုမျိုးခိုးခံရတာကိုမေလ31ရက်နေ့မှာဒီအကောက်ခွန်နဲ့နေဆက်လုံခြုံရေးဌာနကသိခဲ့တာလို့လည်းဖော်ပြထားတယ်
။ပြည်ပကနေပြီးတော့ American နိုင်ငံထဲကိုဝင်နိုင်တဲ့နေဆက် gate တွေမှာဝင်လာသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုအကောက်ခွန်နဲ့နေဆက်လုံခြုံရေးဌာနကဓာတ်ပုံဗီဒီယိုမှတ်တမ်းယူပါတယ်။လေစိတ်တွေမှာရောကုန်းလက်ကဝင်နိုင်တဲ့နေဆက်ဂိတ်တွေမှာပါနိုင်ငံတဲကိုဘသူဝင်လာလဲဆိုတဲ့အချက်လက်တွေကိုယူလာပါအခုခိုးယူခံရတာကလေစိတ်ကယူထားတဲ့မှတ်တမ်းတွေမပါပါဘူးကုန်းလက်ကဝင်နိုင်တဲ့နေဆက်ဂိတ်တွေကဓာတ်ပုံမှတ်တမ်းတွေဖြစ်တယ်လို့ဌာနကပြောပေမဲ့လို့ဝင်လာသူပနည်းယောက်ရဲ့အချက်လက်တွေခိုးခံရလဲဆိုတာကိုတော့မပြောဘူးဗျအ
မေရိကန်တဲကိုဒီလေချောင်းကုန်းချောင်းကနေပြီးတော့တနေ့တနေ့ဝင်လာတဲ့သူကပြန်ပြတသန်းကျော်ပါတယ်မက္ကဆီကိုနယ်ဆက်ကနေဒါနယ်ဆက်ဂိတ်တွေကနေပြီးတော့ခြေချင်းဝင်လာတဲ့သူတွေလည်းမနေဘူးအထူးသဖြင့်ဒီမက္ကဆီကိုနယ်ဆက်ကနေပြီးတော့နေချင်းပြန်အလုံးလုံးဖို့ဝင်လာသူကတနည်းကို9သိန်းလောက်ကိုရှိတာရှင
်အခုလိုမျိုးနိုင်ငံတဲကိုဝင်လာသူတွေနဲ့ပတ်သက်တဲ့မှတ်တမ်းတွေယူနေပြီးတော့လုံခြုံအောင်မထင်းသိမ့်နိုင်ဘူးလို့လုပ်မလဲဆိုတဲ့မျိုးကုန်းတွေရှိနေတဲ့အချိန်မှာပဲအခုလိုမျိုးအခိုးခံလိုက်ရတာမဆူမြတ်ဝင်အကောက်ခွန်နဲ့နယ်ဆက်လုံခြုံရေးဌာနကအချက်လက်တွေခိုးခံရတယ်လို့တာအသိပေးတာဘလောက်အတိုင်းအတာထိကိုခိုးခံခဲ့ရလဲခုခံရတဲ့အချက်တွေထဲမှာနိုင်ငံတွေကိုပြန်ဝင်လာတဲ့အမေရိကန်နိုင်ငံသားတွေဘယ်နှယောက်ပါလဲပြဿနာကဘယ်လောက်ကြီးလဲဆိုတာကိုတော့မပြောဘူးဗ
ျ။နေဆက်လုံခြုံရေးတာဝန်ရှိသူတွေကဒီနိုင်ငံတွေကိုဝင်လာသူမှန်သမျှကိုဓာတ်ပုံမှတ်တမ်းရယူထားပြီးတော့အဲ့ဒီဓာတ်ပုံတွေကိုမျက်နှာမှတ်မိခွဲခြားနိုင်တဲ့ facial recognition ဤပညာသုံးပြီးတော့စစ်ဆေးတာပါ။နိုင်ငံတွေဝင်လာသူတွေထဲမှာဒီ Interpol တို့ FBI တို့ကအလိုရှိနေတဲ့သူတွေပါလား။နောက်အကြမ်းဖက်ဝါဒီဖြစ်နိုင်တဲ့သူတွေပါလား။တရားမဝင်နိုင်ငံတွေကိုဝင်လာသူတွေပါသလားစသဖြင့်သိနိုင်ဖို့အတွက်ကိုအဲ့ဒီ facial recognition ဤပညာကိုသုံးတာပါ။မသိငါသူစရင်းထဲမှာပါသူမျက်နှာနဲ့နိုင်ငံတွေဝင်လာသူမှန်သမျှရဲ့မျက်နှာကိုဒီဤပညာသုံးပြီးတော့အချိန်တော်အတွင်းမှာစီစဉ်နိုင်တယ်လေ။
ဂျမ်ပတ်တိုက်ခိုက်နိုင်တဲ့ရန်တွေပို့ပြီးတော့များလာနေတဲ့ခကြီးတဲမှာဒီ facial recognition နည်းပညာကိုနိုင်ငံအတော်များများမှာကျေပြပြတုံးနေကြတာမှဆင်မြတ်မောင်။နိုင်ငံရဲ့အဝင်ထွက်စစ်ဆေးဂိတ်တွေမှာပဲမဟုတ်ဘူး။အများပြည်သူနဲ့ဆိုင်တဲ့နေရာတွေ၊နောက်လူစီကားတဲ့နေရာတွေ၊အားကစားခွင့်တွေ၊ shopping center တွေမှာ CCTV တွေပိုတက်လာကြတယ်။ မျက်နှာကိုဖတ်နိုင်တဲ့ facial recognition နည်းသုံးတာကပုံမှန်လိုလိုကိုဖြစ်လာပြီ။ British နိုင်ငံမှာဆိုလို့ရှိရင်လူအသွားအလာများတဲ့လမ်းတွေမှာတက်ထားတဲ့ CCTV တွေကနေဒီနည်းပညာနဲ့စောင့်ကြည့်နေုံနဲ့မကဘူး။ဘလုံးပွဲတွေမှာအထစ်ကို facial recognition နည်းစနစ်သုံးပြီးတော့လုံခြုံရေးယူတာဗျ။
အမေရိကမှာရောပါထူလဲကိုသားညုံဦးရ FBI ကဆိုရင်သူတို့စုံစမ်းတဲ့အမှုတွေအတွက်ကိုလိုအပ်လို့ရှိရင်ဒီ passport ဓာတ်ပုံနဲ့ယာဉ်မောင်း license ဓာတ်ပုံတွေကို facial recognition နည်းပညာနဲ့တိုက်ပြီးတော့စစ်တာဓာတ်ပုံပေါင်းသန်း600ကျော်တယ်လို့မကြခင်တုန်းကမှလှုပ်သွားတဲ့ဒီလွှတ်တော်ကြားနာပွဲတစ်ခုမှာအစိုးရတာဝန်ခံမှုရှိရေးဆိုင်ရာရုံးကတာဝန်ရှိသူကပြောသွားတယ်ရှင်
လူကြားထဲမှာထောက်လန်းသူတွေကသူတို့ကိုထောက်လန်းနေတယ်ဆိုတာမသိနိုင်တဲ့ facial recognition နည်းပညာအထောက်အကူပြုပစ္စည်းတွေကလည်းမနည်းဘူးဗျရိုးရိုးဆိုလို့ရှိရင်နေကမြင့်မှန်လိုပဲထင်ရပေမဲ့ဘေးမှာဖြတ်သွားသမျှလူတွေရဲ့မျက်နှာကိုဖတ်ပြီးတော့ဘသူဘဝဖြစ်တယ်ဆိုတာကိုခွဲခြားပြနိုင်တဲ့ smart မျက်မှန်မျိုးတွေတော့မှရှိတယ်
။တရုတ်မှာဆိုလို့ရှိရင်ရဲတပ်ဖွဲ့ဝင်တွေကအဲ့လိုမျက်မှန်မျိုးသုံးပြီးတော့ယထာဘူတာယုံတွေမှာမတင်ငါတဲ့သူတွေကိုစောင့်ကြည့်ပြီးတော့ဖမ်းတယ်လေ။နှစ်စင်လုတဲ့ဒီတရုတ်ကွန်မြူနတီပါတီညီလာခံမှာဆိုရင်လုံခြုံရေးတာဝန်ယူတဲ့သူတွေကလည်းအဲ့လိုမျက်မှန်တွေနီးစနစ်တွေသုံးပြီးတော့မှ blacklist လုပ်ထားတဲ့သတင်းတောက်တွေအတိုက်အခံတွေလူခွင့်ရေးလှုပ်ရှားသူတွေကိုစောင့်ကြည့်တားမြစ်ခဲ့သေးတယ်။
ဖြစ်တဲ့ကြီးရှိတဲ့ရာဇဝတ်မှုတွေကိုကြိုတင်တားနိုင်ဖို့လုံခြုံရေးအတွက်လိုအပ်လို့စစ်ဆေးတာလို့လုံခြုံရေးတာဝန်ရှိသူတွေကပြောပေမဲ့အဲ့လိုမျိုးမျက်နှာမှတ်မိတဲ့ဤပညာသုံးပြီးတော့စစ်ဆေးတာကလူမှားနိုင်တဲ့တည်ခံတဲ့ခက်ဆက်စင်တူနေလဲတည်ခံဖြစ်ပါတယ်လို့ facial recognition နီးစနစ်ကပြနိုင်တာမဟုတ်လို့ဒီနီးစနစ်သုံးတာကိုကန့်ကွက်ဝေဖန်နေသူတွေကလည်းရှိပါတယ်
ဥပမာဒီအမေရိကန်တရားဥပဒေစွန့်မွေးရေးနဲ့ပတ်သက်လို့တာဝန်ရှိတဲ့အဖွဲ့အစည်းတွေကို Amazon ကရောင်းခဲ့တဲ့ဒီလူမျက်နှာခွဲခြားပြီးတော့မှဘသူဘဝဖြစ်တယ်ဆိုတာဖော်ပြနိုင်တဲ့ဝန်ဆောင်မှုစနစ်ကအသားညိုလေးလေးအဲ့ဒီသူကယောက်ျားမိန်းမဖြစ်သလားဆိုတာခွဲခြားဖို့ခက်ခဲလေဖြစ်တာကြောင့်လူမှားပြီးတော့ဖမ်းဆီးနိုင်တာမျိုးဖြစ်နိုင်တယ်လို့လေ့လာသူတွေကထောက်ပြပြီးတော်တော်ကိုဝေဖန်ခဲ့ကြသေးတယ်မလား
။နောက်ပြီးတော့ဒီနီးပညာကိုသုံးနိုင်ဖို့စစောကပြောခဲ့သလိုပဲလူတွေရဲ့မျက်နှာဓာတ်ပုံတွေကိုလုံခြုံရေးဌာနတွေကရယူတိုက်စစ်ရတာဆိုတော့အဲ့ဒီချက်လက်တွေကိုဘလို့ထိသိမ့်ပါလဲဘလောက်ကြာကြာသိမ့်ထားပါလဲနောက်ဒီပုံတွေထဲမှာအပြစ်မရှိသူတွေလည်းပါတာမို့လို့သူတို့ရဲ့ကိုယ်ရေးလုံခြုံမှုအတွက်ဘလောက်ထိအာမခံမလဲစတဲ့မိကွန်းထုတ်မှုတွေကလည်းမနည်းဘူးဗျ
အဲ့ဒါကြောင့်ပဲအမေရိကန်အနောက်ချမ်းကဒီ San Francisco မြို့တာဝန်ရှိသူတွေကတမျိုးလုံးမှာ facial recognition နည်းပညာသုံးတာကိုအခု2019နှစ်မေလဆန်းကပဲတားမြစ်လိုက်တဲ့ရဲတပ်ဖွဲ့ကသုံးတာကိုပါပိတ်ပင်ခဲ့တာမို့လို့ San Francisco ကအမေရိကန်တနိုင်ငံလုံးမှာဒီ facial recognition နည်းပညာမသုံးရလို့တားမြစ်လိုက်တဲ့ပထမဆုံးမြို့ဖြစ်သွားတယ်
။မျက်နှာမှတ်မိတဲ့ facial recognition နည်းပညာနဲ့လူတွေရဲ့မျက်နှာကိုဖတ်ပြီးတော့ထောက်လန်းစောင့်ကြည့်နိုင်တာကြောင့်မလို့အစိုးရတွေကဓာတ်ပုံချက်လက်တွေကိုပို့ပြီးတော့ရယူစုဆောင်းတာတွေလုပ်လာပါတယ်။ဒါလို့လှုပ်လာလေလေ online တခုတွေ hacker တွေကအဲ့ဒီချက်လက်တွေကိုခိုးယူနိုင်ဖို့ကြိုးစားလေလေဖြစ်လာတယ်လို့ဤပညာကျွမ်းကျင်သူတွေကလည်းသတိပေးနေကြတယ်မဆပြတ်မော
။ America အကောက်ခွန်ရဲ့ဒီ NASA လုံခြုံရေးဌာနကတော့ခိုးခံရတဲ့နိုင်ငံတဲဝင်လာသူတွေရဲ့မျက်နှာဓာတ်ပုံတွေကားနံပါတ်ပြဓာတ်ပုံတွေက online ပေါ်မှာမတမာမှုတွေလုပ်တဲ့ dark web ပေါ်ရောက်မသွားပါဘူးလို့တော့ပြောတာပဲရှင်။ဒါပေမဲ့အစိုးရရဲ့ဒီကြဲကြဲပြန့်ပြန့်ထောက်လှမ်းမှုတွေကလူခွေရေးကိုထိခိုက်သလားအပြစ်မရှိသူတွေရဲ့ကိုယ်ရေးအချက်လက်တွေခိုးယူခံရမယ့်အန္တရာယ်ကနေပြီးတော့ဘလို့တားဆီးမှလဲရယူထားတဲ့ဓာတ်ပုံတွေမျက်နှာနဲ့တွဲနေတဲ့အချက်တွေလုံခြုံအောင်ဘလို့ဆက်လုပ်သွားမှလဲဆိုတဲ့မေးခွန်းတွေကတော့ပို့ပြီးတော့ကြဲလောင်လာနေပါတယ်ရှင
်မဆုမြတ်မွန်နဲ့တူကိုသားညုံဦးတို့ကကူညီတင်ဆက်ပေးထားတဲ့ blogger ရဲ့ပထမ season ကိုသောတာရှင်တွေနားဆင်ခဲ့ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့မတ်အေးတနာကျော်တင်ဆက်ပေးထားတဲ့တက်တရာသတင်းလာစင်ကိုနားဆင်ကြအောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရသတင်းလောင်းမှာတော့ Tom Cruise ကိုဆင်ခေါ်လိုက်တဲ့ Justin Bieber ပြီးတော့ Avengers Superhero ရုပ်ရှင်မင်းသား Chris Pratt တယောက်မင်္ဂလာဆောင်လိုက်ပါတယ်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူတွေတွေကိုပြောပြပေးသွားပါမယ်ကနေဒါနိုင်ငံသားနာမည်ကျော်အဆိုတော် Justin Bieber ဟာ Hollywood မင်းသား Tom Cruise ကို UFC American လက်ဝဲပွဲမှာရှင်ပြိုင်ဖို့ဆိုပြီးဇွန်လ6ရက်နေ့ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာကနေပြောစိန်ခေါ်ရေးထားပါတယ်။အသက်25နှစ်အရွယ်ဖော့ပဆိုတော့ Justin Bieber ကသူ့နဲ့ UFC ကွင်းထဲမှာသူ့နဲ့ထိုးတက်ဖို့ဆိုပြီးမင်းသား Tom Cruise ကိုဖိတ်ကြားခဲ့တာပါ။အနားရှိတော့ပါတဲ့ Octagon UFC စင်ပေါ်မှာထိုးတက်ဖို့ Tom Cruise ကိုကျွန်တော်စိန်ခေါ်ပါတယ်။ Tom ကြီးကြောက်တတ်တယ်ဆိုရင်တော့ဒီပွဲကိုမလာနဲ့ပေါ့ဆိုပြီး Justin Bieber ကသူ့ရဲ့ Twitter အကောင့်မှာရေးထားတာပါ။ဒီပွဲကိုဦးစီးဦးဆောင်လုပ်ပေးမယ်လို့လဲ UFC Champion ဟောင်း Conor McGregor ကကန့်လှန့်ထားပါတယ်။စွန့်စားခဲ့နေတဲ့ပြင်းထန်နေတဲ့သူ့ရဲ့ရုပ်ရှင်တွေကအတိုင်းပဲ Tom Cruise တယောက်ဒီပွဲအတွက်အင်အားရှိရလားဆိုပြီးတော့လဲသူ့ရဲ့ Twitter စာမျက်နှာမှာမေးခွန်းထုတ်ထားတာပါ။ မင်းသားထောင်ခရုစာသူရဲ့နာမည်ကျော် Mission Impossible ရုပ်ရှင်ဇာတ်လမ်းတွေမှာကမ္ဘာအမြင့်ဆုံးအဆောက်အုံကိုတွေ့တဲ့တာမျိုးအရှိန်နဲ့သွားနေတဲ့လေရင်ပေးမှာတွေ့ကက်လိုက်တာမျိုးလို့ဇက်ဝင်ကန်တွေမှာရဲရဲရင်နဲ့ကိုရိုင်းတရုတ်ဆောင်တာမျိုးတွေနဲ့ကြော်ကြားတဲ့သူဖြစ်ပါတယ်။ဒါမဲ့အခုလိုမျိုး Justin Bieber ရဲ့ကန့်လန့်ချက်ကိုသူကတော့တရားဝင်တုံ့ပြန်တာမျိုးမတွေ့ရပါဘူး။American လက်ဝေသမား Floyd Mayweather တယောက် Mexico လက်ဝေကျော် Saul Canelo Alvarez ကိုအနိုင်ရခဲ့တဲ့2013ခုနှစ်တုန်းကအဆိုတော့ Justin Bieber က Floyd Mayweather နဲ့တပ်ပုံတွဲရိုက်ပြီးတော့အောင်ပွဲခံခဲ့ပူပါတယ်ရှင် Avengers လူစွမ်းကောင်းနဲ့ Jurassic World Dinosaur ရုပ်ရှင်ဇာတ်ကားကြီးတွေမှာတရုတ်ဆောင်တဲ့မင်းသား Chris Pratt တယောက်သူ့ရဲ့ချစ်သူ Catherine Schwarzenegger နဲ့ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကပဲ California ပြည်နယ်မှာလက်ထပ်လိုက်ပါတယ်သူတို့လက်ထပ်လိုက်ပြီဆိုတာကို Catherine Schwarzenegger ကသူ့ရဲ့ Twitter အကောင့်ကနေအတည်ပြုပြီးရေးထားပါတယ်။မနေ့ကကျမတို့ဘဝရဲ့အကောင်းဆုံးနေ့ပါ။ဖျားသခင်နဲ့မိသားစုဝင်တွေကျမတို့ချစ်ရခင်ရတဲ့သူတွေရှိမှအကျဉ်လင်မယားဖြစ်သွားကြပါပြီ။တကယ့်ကိုစိတ်လုံရှားစရာချစ်ခင်ကြည်နူးစရာပါ။ကျမတို့ဘဝရဲ့အစာမျက်နှာအတွက်ကိုစလိုက်ပါတယ်ဆိုပြီးတော့ Catherine Schwarzenegger ကရေးထားပါတယ်။အိမ်မှာတော့မင်္ဂလာဆောင်ပွဲထဲမှာဆုံတွဲရိုက်ထားတဲ့ပုံသူ့ရဲ့ Instagram စာမျက်နှာမှာတင်ထားတာကိုလည်းအဲ့ဒီစာနဲ့အတူတွဲထည့်ထားပါတယ်။Chris Pratt ရောသူ့ရဲ့အရင်ဇနီးဖြစ်တဲ့ Scary Movie ကမင်းသမီး Anna Faris နဲ့လက်တွဲမဖြုတ်ခင်လနဲ့ငယ်2018နှစ်လပိုင်းလောက်ထဲကသူတို့နှစ်ယောက်စတွဲလာခဲ့တာဖြစ်ပါတယ်ရှင်။ရုပ်ရှင်မင်းသား Orlando Bloom ဟာ UNICEF ရဲ့ချစ်ချည်ရေးသံတမန်အဖြစ်နဲ့ Mozambique နိုင်ငံကိုမေလကုန်မှာတွားရောက်ခဲ့ပြီးတော့ဒုက္ခသည်စခန်းတွေကိုလိုက်ပြီးတော့ကြီးခဲ့ပါတယ်။ကလေးစုစုပေါင်း1.3 သန်းဟာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ UNICEF ကပြောထားတာပါ။Orlando Bloom က Irian Cyclone မုန်တိုင်းကြောင့်လူ600ကျော်သေဆုံးပြီးတော့နှစ်သိန်းခွဲလောက်အိုးအိမ်မဲ့ဖြစ်သွားရတဲ့ Beira မြို့ကမူတွာပြန်လည်နေရာချထားရေးစခန်းကိုလည်းတွားရောက်ခဲ့ပါ යි ။နာမည်ကြီး Pop ဆိုတော့ Katy Perry နဲ့ဆက်ဆက်ထားတဲ့ Orlando Bloom ဟာကလေးတွေနဲ့လည်းအတူကောက်ခုံကစားခဲ့တဲ့အပြင်ဘာသာပေါင်းစုံပေါင်းကူဖွဲ့တွေနဲ့လည်းအိမ်မှာတွေ့ဆုံကြည့်နေကြပါလိမ့်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
jet.ဘေးအင်းသားကြောတင်ဆက်ပေးထားတဲ့တတရံသတင်းတော်စင်ကိုတော်တာရှိနေတာစင်ခဲ့ကြတာဖြစ်ပါတယ်ခုဒီခါမှာတော့သူယုံကြည်ရာစီစဉ်လှည့်ရောက်ပါပြီခပြဆရာနီဘေးကဘာကိုယုံကြည်တယ်လဲဆိုတာကိုဝေမျှထားတာကိုမှတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်ကျွန်တော်ကတော့ခပြဆရာနရီနေပါဘုရားလို့တော့ရှိနေတူလည်းဖြစ်တယ်ကျွန်တော်ယုံကြည်ရတာဗာလဲဒီလိုမျိုးနိုင်ငံသားနိုင်ငံမှာယုံကြည်ရာအပြည့်အစုံရှိတာကိုရှိရပါလိမ့်မယ်ကျွန်တော်ကအနိုင်နဲ့ဗုဒ္ဓဘုရားရှင်ရဲ့အဆုံးအမဘုရားတော်လေးကိုယုံကြည်ပြီးဖြစ်တယ်ဒီကနေ့အင်းကြီးကမိဘကြီးရောက်စီရောက်စီချင်းကြီးလေကမ္ဘာလောကကြီးမှာဒိုင်မာစီးလို့ခေါ်တဲ့မတူကွဲရမှုတွေရှိနေကြလိမ့်မယ်မတူကွဲကြတဲ့အရာတွေမှာသူ့လမ်းနဲ့သူဒီမျိုးပါတာစကားမိမိခုံးတာယဉ်ကျေးမှုသိပညာစသဖြင့်ရှင်တွဲနေတဲ့ပေါက်ဆက်တဲ့အခါအလုံးချစ်ချာကောင်းကြီးမိန်းမတဲ့ကမ္ဘာကြီးသွားနိုင်တယ်လို့ယုံကြည်ရတယ်သူရဲ့ယုံကြည်တာကမိပညာပါအမှုပညာပဲဆရာတပုတ်ကြည့်တယ်ကအမှုပညာလက်ကူပြီးတော့ပိုင်းစီးပြီးစိတ်ကြပြီးအင်းငိမ့်နဲ့ချမ်းလေးနဲ့ကုရတယ်လို့ယုံကြည်မိတယ်။မြမလူခွဲကြီးကအခုဒီကြုံပွားကမလုံးမနိုင်သေးဘူးလို့မြင်မိတယ်။မိရကအနေဖြင့်ပြစ်ကျမှုတွေပြည်နေရခဲ့လို့ပါ။မြမလူမျိုးတွေကဒီနေ့ဖြစ်တဲ့စာနာရှင်စာနာရှင်ကုရင်းကတရားတွေဟာကိုလိုနီကြုံပွားနဲ့ဆက်အနာရှင်ဖြစ်ရှိနေကြောင်းပြည်စုံခွဲပြောက်ခဲ့ရတာဖြစ်တယ်လို့နိုင်ငံသားတမိဆန်နေလို့အနာရှိသူလည်းမရှိသူဩဇာကြည့်သူတွေကအနိုင်ရမယ်ဆိုတဲ့တင်းကြီးကိုဖျက်ပစ်ဖို့ဒီလူတွေဟာအချို့အဝတ်ကြည့်တင်းကြီးမရစေဖြစ်တယ်လို့ယုံကြည်နေကြတယ်။ကျွန်တော်ယုံကြည်ခံတဲ့ယုံကြည်ရာတွေမှာအရာစားသူတွေနဲ့ပတ်သက်ရှိနေတယ်လို့ဖြစ်တာကြောင့်အနိုင်ရှိသူဘုသူ့ကိုမျိုးစက်ကြည့်ပြီးတော့ဖြစ်နေတဲ့ဘဝကလည်းတော့နိုင်ဖြစ်ပြီးဖြစ်ပါတယ်။ချင်းမိကြတဲ့စာဆိုတာမျိုးကခေါဝပြည်သူတွေတော့ဒါသဘုံနေမှာဗျာ။ကျွန်တော်တတိယယုံကြည်တာကတော့တိတော်ကြီးနဲ့မှနေတယ်မြင်ပါတယ်။ကျွန်တော်တို့ကဘာလို့ကဒီတော့ပြောက်ပြွားတဲ့ဒီပြင်းပြင်းနေတဲ့လူငယ်တွေအစာထိုးသွားဖို့အတူလဲယုံကြည်နေတယ်။ဖြစ်တာကဝိသမလောဘသမားတွေရဲ့ဒိဋ္ဌိလူရဲ့ရှေးပင်တွေကနေလူငယ်တွေဖြတ်ကျော်နိုင်ပါသေးလို့
ရှိတောင်းရင်းယုံကြည်နေလိမ့်မယ်။ကျွန်တော်တို့များပြည်သူအလုံးကတော့အရင်စနစ်အရင်ဖြစ်တဲ့ကလေလေးဆိုင်ပြီးပြောကနန်းသွားသွားနေဆဲဆိုတာတိတိဝမ်းနေလိမ့်မယ်။ပြည်သူများပြည်ရဲ့အစီအဲမှာလူခွေရည်လမ်းမီနေလိမ့်မယ်။လက်ရည်တွေနဲ့မြေမားကြပြီးပါလားလို့မျိုးရည်ချင်ပြီးတယ်။ဒီမိုကရေစီဖက်ဒရယ်သွားဖို့နိုင်ငံမှာတမန်တော်တင်းနဲ့ပုံစံကိုချိန်ဆမှုရှိဖို့ရှိရပါလိမ့်မယ်။ပုံစံကိုရှိရတယ်လို့ဒီကံတော့ဆိုရဒီမဲ့ပုံစံပုံလေးနဲ့ရှိနေရတယ်လို့ယူကြည့်တယ်။ကျွန်တော်နိုင်ငံဟာအင်းလေးလျောင်းနှစ်ပေါင်းတရာကျော်ဖြစ်ပြီးနိုင်ငံသားအနာရှင်ရဲ့လျောင်းပါလဲပြည်သူ့ရဲ့နှစ်ပေါင်း80ကျော်ဖြစ်အဲ့ဒီလိုနဲ့ပြည်သူတွေဘာရလိုက်တယ်လဲဆိုတော့ကြောက်ရွံ့ထိလာခြင်းကိုယ်နဲ့ဆံမုန်းကွာဆိုပြီးအမှန်တရားကိုခွင့်မပြုတဲ့ဆော့အပ်ခြင်းတွေပြည်သူတွေရလိုက်တယ်ကျောင်းနိုင်ငံမှာအုပ်ချုပ်တရားစီရင်ဥပဒေပြည်ရေးအဲ့ဒီတမန်နိုင်ကြီးတောင်းဆက်လုံးမှာဥရောရောကြောက်ရောမစင်ကြမှုတွေကအဲ့ဒီခြေကြီးပြည်မြာရဲလူချင်းနေပါလေအုပ်ချုပ်ကြီးမှာအာဏာကိုလက်မလွတ်ချင်သေးတဲ့အာဏာရှင်လက်ပံချေတဲ့လက်ပံရှိပြန်လို့နိုင်ငံဝန်ထမ်းရှစ်ဆိုင်ကျောင်းတွေထဲမှာရှိနေကြတာပဲတရားစီရင်မှုပြည်သူတွေအားကိုးရတယ်စီရင်လေးစားရတယ်တရားစီရင်ဖြစ်ဖို့အတွက်ကျွန်တော်တို့ကအကြံပြင်းစင်ရပါလိမ့်မယ်အကြံမပြင်းစင်တဲ့ဆုံးရှင်နိုင်ငံကြီးမှာမာဂျင်နိုင်ငံကိုကျွန်တော်တို့ရှာမတွေ့နိုင်ဘူးလို့လည်းယူကြည့်ပါလေ။ဥပဒေပြင်းပါတော့ကျွန်တော်အင်္ဂလိပ်ပြောင်းဥပဒေဆက်မဲ့အခုလုံးကိုကျွန်တော်ပြင်ရမှာလို့နော်။ခုကြဒီမှာပြည်သူတွေနဲ့နိုင်ငံရေးနိုင်ငံရဲ့တရားဥပဒေရှင်းလင်းရေးတရားမျှတမှုတွေဟာနိုင်ငံချင်းဝင်နေပြီလို့ကျွန်တော်ယူကြည့်ပါတယ်။ကျွန်တော်ကတော့တမန်တော်ပြည်မြေဆွေးကြည့်ဖို့ဒီချေးကွန်ပြီးတဲ့မှာဥပဒေပြင်ချာရှင်အကြံလေးချင်းနဲ့ပုံဆက်ပြီးလို့ဆက်တဲ့ပုံစံနိုင်ငံတော်ချစ်တဲ့နိုင်ငံမှာဘူချုပ်ပင်လို့ရှော့ချနိုင်ရည်လေးဒီနေ့ကိုဒီဘုံအတိုင်းဆောင်ရည်နေနေဒီနေ့တည်းမှာရှိတဲ့လူခွေပြည့်ပြည့်လို့ပြည့်ပြည့်ရမယ်လို့ယူကြည့်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမုံဖြူတိဆက်ပေးထားတဲ့သူယုံကြည်အစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ဒေါက်တာရှင်နေနေနဲ့ view ရဲ့တန်တဲ့စီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်ချင်းတောင်းခြင်းနဲ့ဆိုရင်တော့ view ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်ကိုရိုနာဆွေးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုမဆွေးမြေမောင်ကပြပြပေးပါလိမ့်မယ်ရှင်
။ဟောင်ကောင်ကဒီမိုကရေစီရဲ့လှုပ်ရှားသူဂျော်ရှူအာဝမ်ဟာအချင်းထောင်ကလွတ်လာခဲ့ပြီးတဲ့နောက်မှာပဲအစိုးရရုံးချုပ်တွေရှိရနာကလူလူဆန္ဒပြပွဲမှာပါဝင်ဆန္ဒပြခဲ့ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုစင်ပေးဖို့နဲ့ကန့်ကွက်နေကြတဲ့ဥပဒေကြမ်းကိုပယ်ဖျက်ပေးဖို့အတွက်ဂျော်ရှူအာဝမ်ကတောင်းဆိုခဲ့ပါတယ်။ပေကျင်းအစိုးရလူလာတဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့သူအဆိုပြုထားတဲ့ဥပဒေကြမ်းကိုယာယီဆိုင်ထားမယ်လို့ကြေညာခဲ့ပေမဲ့အပိသက်ဖြတ်သိမ်းပေးဖို့တောင်းဆိုတဲ့အနေနဲ့ရောအစိုးရပိုင်းကဆန္ဒပြသူတွေအပေါ်လုံခြုံရေးတွေကအင်အားသုံးကိုင်တွယ်ခဲ့တဲ့အတွက်ပါလူပေါင်း2,000လောက်တနင်္ဂနွေနေ့တုန်းကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့အထိလည်းအုပ်ချုပ်ရေးမှူးယုံနာမှာစုဝေးဆန္ဒပြနေကြဆဲဖြစ်ပါတယ်အီရန်နဲ့နိုင်ငံတကာကြား2015ခုနှစ်ကသဘောတူထားတဲ့ပမာဏထက်နိုင်ငံထဲမှာရှိတဲ့တန်းစင်ယူရေနီယံပမာဏဟာမကြခင်မှာပိုတော့မယ်လို့အီရန်တာဝန်ရှိသူကပြောကြားလိုက်ပါတယ်။နျူကလ িয়ার သဘောတူညီချက်မှာလက်မှတ်အမှတ်ရေးထိုးထားခဲ့ကြတဲ့နိုင်ငံတွေအနေနဲ့အီရန်နဲ့အရေးပါတဲ့ဒီရေနံလုပ်ငန်းအပေါ်အမေရိကန်ချမှတ်တဲ့ပိတ်ဆို့မှုတွေကိုရှောင်ရှားနိုင်အောင်ကူညီပေးမယ်ဆိုရင်တော့အရင်သတ်မှတ်ထားတဲ့ပမာဏအတိုင်းပြန်ရအောင်လို့ရှော့ချပေးဖို့တကားဖွင့်ထားတယ်လို့ဒီအစိုးရပြောခွင့်ရသူကပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်ဟာဒီတစ်ပတ်ထဲမှာမြောက်ကိုရီးယားနိုင်ငံကိုနိုင်ငံတော်ဧည့်သည်အနေနဲ့သွားမယ်လို့တရုတ်အစိုးရသတင်းမီဒီယာကဒီကနေ့ကြေညာပါတယ်။ဂျာတာဘရင်းနဲ့တောက်ကြ2ရက်သွားမယ်ခီးစဉ်အတွင်းမှာသမ္မတရှီဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့တွေ့ဆုံမှာဖြစ်တယ်လို့တရုတ်အစိုးရ CCTV သတင်းကပြောပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံတဲ့အခါမှာနှစ်နိုင်ငံအပြန်အလှန်ကိစ္စတွေအပြင်ကိုရီးယားကျွန်းဆွယ်မှာဖြစ်နေတဲ့တင်းမာမှုတွေပြေလျော့စေရေးကိစ္စကိုဆွေးနွေးကြမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။တရုတ်နဲ့မြောက်ကိုရီးယားတတမန်ဆက်ဆံရေးစတင်ခဲ့တာ290ပြည့်အထိမ်းအမှတ်နဲ့တိုက်ဆိုင်ပြီးတော့တရုတ်သမ္မတမြောက်ကိုရီးယားကိုတွားရောက်တာဖြစ်ပါတယ်။ Boeing ကုမ္ပဏီထုတ် 737 MAX 8 ဂျက်လေယာဉ်တွေမှာသတိပေးအချက်ပြမီးနဲ့ပတ်သက်ပြီးချိုယွင်းချက်ရှိနေတယ်ဆိုတာကိုလေကြောင်းလိုင်းတွေလေယာဉ်မှုတွေလေကြောင်းစည်းကမ်းထိန်းသိမ်းသူတွေကိုအသေးချာအတိပေးရှင်းပြခဲ့ခြင်းမရှိတာကအမှားဖြစ်တယ်လို့ Boeing ကုမ္ပဏီအမှုဆောင်အရာရှိချုပ်ကဝန်ခံပြောကြားလိုက်ပါတယ်ရှင်
။သတင်းကြီးချုပ်ကိုမဆူမြင့်မောင်ကကြေညာပေးခဲ့တာပါ။ဒီညပိုင်းအတွက်စီစဉ်ထုတ်လွှင့်မှုကတော့မဆူမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Super Elder ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ဗီဒီယိုကိုနားဆင်နေတော်တာရှင်အပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။မနက်ပိုင်းစီစဉ်တွေကိုတော့မနက်6:00နဲ့8:00အထိထုတ်လွှင့်ပေးမှာဖြစ်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.